Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ28ရက်နေ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်ကြီးထိုက်ပါ
ကျမအေးသနာကြပါရှင်။အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့အရှေ့အာဖရိကဒေသခီးစဉ်ကိုဒီကနေ့ပဲအဆုံးသတ်လိုက်ပြီးတော့သူ့ရဲ့နှုတ်ဆက်မင်းကတော့အာဖရိကဒေသတွေထူးခဲ့တဲ့တိုးတက်မှုတွေကိုချီးကျူးပြောကြားသွားခဲ့ပါတယ်။အချင်းနဲ့ခြားဆောင်မှုဆိုင်ရာပြင်းထန်တဲ့ဆွတ်ဆွဲချက်တွေကြောင့် PRP ခံနေရတဲ့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကဒုတိယဝန်ကြီးချုပ်နဲ့ရှေ့နေချုပ်တို့ကိုရာထူးကထုတ်ပြစ်လိုက်ပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတင်ညာပိုင်းကြားရမှာဖြစ်ပါတယ်မသိငီ
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့ကလေးမျိုးမှာရေကြီးတာကြောင့်မလို့အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးလမ်းဒီကနေ့မှာပိတ်သွားတဲ့အကြောင်းကိုအရင်ဆုံးကြားကြရမှာပ
ါခုကျွန်တော်တို့ကလေးနဲ့တမူဒီနယ်စပ်ကုန်သွယ်ရေးလမ်းပေါ့နော်နယ်စပ်ကုန်သွယ်ရေးလမ်းကလည်းတောက်လျှောက်ပိတ်သွားပြီအခုလို့ဆိုကလေးနဲ့ကျွန်တော်တို့ကြည်ကုန်းကြီးရွာကြာ6မိုင်လောက
်ကလေးမျိုးကတူပြောသွားတာဖြစ်ပါတယ်ရှင်ဒီနောက်မှာတော့အာနာယချက်ခန့်ရေးပါတီနဲ့အစိုးရခြားအကွဲပြဲတွေရှိနေပြီလားဆိုတာနဲ့ရန်ကုန်တိုင်းအတွင်းကတန်းနေချီတဲ့စိတ်ကြွဆေးပြားတွေဖမ်းမိတဲ့အခြေအနေတွေကိုတင်ပြပေးဖို့လည်းရှိပါတယ်နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစီရနဲ့အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်တို့ကိုလည်းဆွေးနွေးကြမှာပါရှင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးသန္တာကျော်နဲ့ကိုကောင်းထက်တို့ကကြီးညာပေးကြမှာပါ
အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့အရှေ့အာဖရိကဒေသအခီးစဉ်ကိုဒီကနေ့ပဲအဆုံးသတ်လိုက်ပါပြီအီသီယိုးပီးယားနိုင်ငံရဲ့မြို့တော်မှာတည်ရှိတဲ့အာဖရိကသမ္မတက AU မှာမိကွန်းပြောခဲ့တဲ့လက်ရှိအာဏာရပထမဦးဆုံးအမေရိကန်သမ္မတဖြစ်ပါတယ်ကင်ညာနဲ့အီသီယိုးပီးယားနိုင်ငံတို့ကိုတမိုင်းဝင်ခီးစဉ်တွားရောက်ခဲ့ပြီးတော့သူ့ရဲ့နှုတ်ဆက်မိန့်ခွန်းမှာတော့သမ္မတအိုဘားမားကအာဖရိကဒေသအတွက်ထူးခဲ့တဲ့တိုးတက်မှုတွေကိုချီးကျူးသွားခဲ့ပါတယ်။ဖွံ့ဖြိုးမှုတွေဆက်လက်ဖြစ်ထွန်းပြီးတော့အားလုံးအတွက်ဒီမိုကရေစီစနစ်ဆက်လက်ထွန်းကားနေတော့မှအဲ့လိုတိုးတက်မှုတွေကိုထိန်းထားနိုင်မယ်လို့သမ္မတအိုဘားမားကပြောပါတယ်။မစ္စတာအိုဘားမားက HIV/AIDS ကူးစက်ပြန့်ပွားမှုနှုန်ကျဆင်းတဲ့ဖြစ်ရပ်ကအစအာဖရိကဒေသခံတန်ပေါင်းများစွာကိုဆင်းရဲတွင်းကနေပြီးတော့ကယ်တင်ပေးနိုင်ခဲ့တာအဆုံးအာဖရိကဒေသရဲ့အောင်မြင်မှုတွေကိုချီးကျူးပြောကြားသွားခဲ့ပါတယ်။အာဖရိကကော်မရှင်တမကကော်မရှင်ဥက္ကဋ္ဌနီကိုဆာဇာနာဒလာမီနီဇူးမားနဲ့အစည်းအဝေးပြုလုပ်ပြီးတော့စားသောက်ကုန်စက်ရုံတစ်ခုလည်းတွားရောက်လေ့လာပြီးတဲ့နောက်မှာအက်ဒစ်ဆာဘာဘာမျိုးတော်က AU ဌာနချုပ်မှာသမ္မတဥပမာအခုလိုပြောသွားတာဖြစ်ပါတယ်။တနင်္လာနေ့မှာတော့အီသီယိုးပီးယားဝန်ကြီးချုပ်Haile Mariam Desalegn နဲ့သူ့ရဲ့အခေါ်ပုံမွေလင်းလင်းပြောဆိုဆွေးနွေးမှုတွေပြုလုပ်ခဲ့ပြီးတော့တည်နှောက်တွေနဲ့အတိုက်ခံပါတီတွေပို့ပြီးတော့လှုပ်လှုပ်လှက်လှက်လှောက်ရှားဝင်ပြုဖို့အီသီယိုးပီးယားအစိုးရကိုတိုက်တွန်းသွားပါရဲ့။တနင်္လာနေ့မှာပဲကင်ညာ၊ယူဂန်ဒါ၊အီသီယိုးပီးယားနဲ့ AU ခေါင်းဆောင်တွေနဲ့မတွေ့ခင်မှာသမ္မတအိုဘားမားကတောင်ဆူဒန်နိုင်ငံမှာပြည်တွင်းစစ်အရေးကိုအာရုံစိုက်ပြီးတော့ပြောသွားခဲ့သေးပြီးတော့နိုင်ငံရဲ့အခြေအနေပို့ပြီးတော့ဆိုးလာနေတယ်လို့ဆိုပါရဲ့။တောင်ဆူဒန်ခေါင်းဆောင်တွေအနေနဲ့ဩဂုတ်လ18ရက်နေ့နောက်ဆုံးထားပြီးတော့ငြိမ်းချမ်းရေးသဘောတူညီချက်တစ်ခုရအောင်လှုပ်ဆောင်ဖို့တင်းတင်းလာနေဆွေးနွေးပွဲတက်ရောက်တဲ့ခေါင်းဆောင်တွေသဘောတူခဲ့ကြပါတယ်ရှင်
။နိုင်ငံတကာအီရန်နျူကလ িয়ার သဘောတူညီချက်ကိုဆန်းစစ်နေပြီးမယုံမကြည်ဖြစ်နေကြတဲ့အမေရိကန်လော့တော်မတ်တွေရှိရာလော့တော်ကော်မတီတစ်ခုရဲ့ရှေ့မောက်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့စွမ်းအင်ဝန်ကြီးအာနက်စ်မိုနီစ်တို့ဟာဒီနေ့အင်္ဂါနေ့မှာနောက်တစ်ချိန်သွားရောက်ခဲ့ကြပါတယ်။သူတို့ဟာသဘောတူညီမှုနဲ့ပတ်သက်ပြီးလော့တော်ရဲ့ထောက်ခံမှုရအောင်ကြိုးစားနေကြပါတယ်။အီရန်နျူကလ িয়ার စီစဉ်ကိုကတ်တက်စေပြီးအပေးယူဖြစ်နိုင်ငံတကာပိတ်ဆို့အရေးယူမှုကိုရှော့ချပေးမယ်ဒီသဘောတူညီချက်ကိုလော့တော်အနေနဲ့ဆန်းစစ်ကြည့်ဖို့ရက်60ရှိရမှာအခုဆိုရင်ခုနှစ်ပတ်ကျန်မှာသေးတယ်။သဘောတူညီချက်ထဲမှာပါတဲ့တမတ်ချက်တွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့အပတ်မှာအတည်ပြုလက်ခံလိုက်ပါတယ်။အဲဒီနောက်မှာတော့အီရန်ပေါ်ထားရှိတဲ့ပိတ်ဆို့မှုတွေကိုဒီနေ့ကုန်ပိုင်းအမီရှော့ချပေးဖို့အစီအစဉ်ထွက်ပေါ်လာပါတယ်။မစ္စတာဂေရီနဲ့မစ္စတာမူနီစ်တို့ဟာကာလကြံမြင့်စွာစ조사ခဲ့ရတဲ့ဒီသဘောတူညီချက်ကိုအပြီးသတ်နိုင်ဖို့အီရန်ရာရှိတွေနဲ့အချိန်ချင်းတွေ့ဆုံခဲ့ပါတယ်။အခုမှတော့သူတို့ဟာဘန်ဒါယေးဝန်ကြီးဂျေကပ်လူးနဲ့အတူအမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီကကြားနာပွဲကိုတက်ရောက်ကြမှာဖြစ်ပါတယ်
။ဆီးရီးယားနဲ့အီရတ်မှာရှိတဲ့ IS အစ္စလာမစ်စစ်သွေးကြွတွေနဲ့ကတ်စ်တပုံတွေနှိမ်နေရေးနဲ့ပတ်သက်ပြီးတော့နေဒိုးခေါ်မြောက်အတ္တလန္တိစစ်စာချုပ်အဖွဲ့ကဒီကနေ့အင်္ဂါနေ့မှာအရေးပေါ်အစည်းအဝေးခေါ်ယူနေတဲ့အချိန်မှာပဲတူရကီသမ္မတရဂျစ်ထယ်ယစ်အာဒိုဝန်ကတော့သူတို့ကိုနှိမ်နေရေးကြိုးပမ်းမှုကိုရှေ့ဆက်လှုံ့ဆော်သွားမယ်လို့ကတိပြုသွားပါတယ်။အန်ကာရာလေဆိပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြတော့မစ္စတာအာဒိုဝန်ကအကြမ်းဖက်မှုတိုက်ဖျက်ရေးမှာဘာကြောင့်မှအနောက်ပြန်မဆုတ်ပါဘူး။ဒ ဒါဟာပြီးဆုံးအောင်လုပ်ရမယ့်လုပ်ငန်းစဉ်တစ်ခုပါရည်ရွယ်ချက်မပြောင်းမလဲဆက်ပြီးတော့လုပ်သွားပါမယ်လို့ပြောသွားပါတယ်နေတိုအတွင်းရေးမှူးချုပ်ယန်စတိုဒန်ဘတ်ကတော့မဟာမိတ်တူရကီနိုင်ငံနဲ့အတူကျွန်တော်တို့သွေးစည်းညီညွတ်စွာရည်တည်နေပါတယ်လို့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာတကယ်ပိတ်ဆွေးနွေးပွဲမကျင်းပခင်ကတည်းကပြောသွားတာပါစီးရီးယားနဲ့အီရတ်ကပဋိပက္ခအရေးဆွေးနွေးဖို့တူရကီရဲ့တောင်းဆိုချက်နဲ့ဒီကနေ့အင်္ဂါနေ့မှာထူးခြားတဲ့အရေးပေါ်အစည်းအဝေးခေါ်ယူတာဖြစ်ပါတယ်။တရုတ်နိုင်ငံခီးစဉ်မထွက်ခွာခင်လေးမှာပဲအန်ကာရာလေဆိပ်မှာသတင်းစာရှင်းလင်းပွဲပြုလုပ်တော့မစ္စတာအာဒိုဝန်ကနေတိုခေါင်းဆောင်တွေအနေနဲ့လှုပ်တင်တာတွေလှုပ်ဆောင်သွားမယ်လို့ယုံကြည်ကြောင်းလည်းပြောသွားပါတယ်။တူရကီအစိုးရကနေတိုစတင်တည်ထောင်တဲ့စာချုပ်ရဲ့အပိုက်၄အရာအခုလိုမျိုးအစည်းအဝေးခေါ်ယူဖို့ပန်ကြားတာဖြစ်ပါတယ်။နိုင်ငံတကာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုးမှုနိုင်ငံရေးလွတ်လပ်ခွင့်နဲ့လုံခြုံရေးကိုထိခိုက်စေရလို့ယူဆရင်အခုလိုနေတိုအရေးပေါ်အစည်းအဝေးခေါ်ယူပြီးတော့အကြံဉာဏ်ပေးဖို့နေတိုစာချုပ်အပိုက်လေးမှာပြောထားပါတယ်။နေတိုစတင်တည်ထောင်တဲ့1949ခုနှစ်ကစပြီးတော့အခုထိဒီလိုမျိုးအစည်းအဝေးခေါ်ရတာ၅ချိန်ပဲရှိသေးတာပါ။တနင်္လာနေ့ကတော့ဆီးရီးယားနိုင်ငံမြောက်ပိုင်းကနေ IS တွေကိုရှင်းလင်းပစ်ဖို့ထိုးစစ်တစ်ခုအတွက်တူရကီနဲ့လက်တွဲလှုပ်ဆောင်ပါမယ်ဆိုပြီးတော့အမေရိကန်အစိုးရကပြောသွားပါတယ်။ဒါဆိုရင်တော့ဒေတာရင်းစစ်သွေးကြွတွေချိန်မုံရေးမှာတူရကီအနေနဲ့ပို့ပြီးတော့ပါဝင်လာလိမ့်မှာဖြစ်ပါတယ်ရှင
်။လီဗျားနိုင်ငံမှာဂဒါဖီကိုအာနာကဖြုတ်ချခဲ့တဲ့2011ခုနှစ်အရေးတော်ပုံမှာရစ်ဆက်ကြံကြုတ်စွာကင်တွယ်ခဲ့တဲ့အတွက်မုံမာဂဒါဖီရဲ့တားဖြစ်သူဆိဖ်အယ်အစ္စလမ်ကိုထရပါလီမြို့တော်တရားရုံးတစ်ခုကဒီကနေ့အင်္ဂါနေ့မှာတည်တံချမှတ်လိုက်ပါတယ်။ဆိဖ်အယ်အစ္စလမ်နဲ့အတူထောက်လန်းရေးအကြီးအကဲဟောင်းအဗ်ဒူလာအယ်ဆူနူဆနူစီနဲ့ဝန်ကြီးချုပ်ဟောင်းဘက်ဒါဒီအယ်မာမူဒီတို့အပါဝင်တခြား၈ဦးကိုလည်းတရားရုံးကတည်တံချမှတ်လိုက်ပါတယ်။တရားရုံးရဲ့ချမှတ်မှုကိုကြားနာဖို့ဆိဖ်အယ်အစ္စလမ်ဟာတရားရုံးမှာမရှိနေပါဘူး။တရားရုံးအမိန့်ချမှတ်တာကိုမတည့်ရောက်နိုင်တဲ့အကြောင်းရင်းကတော့ဆိဖ်အယ်အစ္စလမ်ဟာတိုဘရုခ်မြို့မှာရှိနေတဲ့နိုင်ငံတကာအသီးမှတ်ပြုအစိုးရကိုထောက်ခံတဲ့လက်နက်ကိုင်အဖွဲ့ရဲ့ဖမ်းဆီးမှုကိုခံထားရပြီးထရီပိုလီအခြေပြုအစ္စလမ်နဲ့ထောက်ခံတဲ့ရှင်ပြိုင်အစိုးရရဲ့လက်ထက်မှာမရှိလို့ဖြစ်ပါတယ်။ဆိဖ်အယ်အစ္စလမ်ကိုတရားစီရင်တဲ့နေရာမှာတရားဥပဒေတချို့နဲ့မကိုင်းညီတဲ့အတွက်ကြောင့်တရားရုံးချုပ်အနေနဲ့တိချလွတ်လပ်စွာပြန်လည်သုံးသပ်ဖို့အမေရိကန်အခြေစိုက်လူခွေရေးစောက်ကြည့်ရေးအဖွဲ့ HRW ကတိုက်တွန်းလိုက်ပါတယ်ခင်ဗျာ
VOA အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေဒေတာရင်းတင်းနေဆက်ပြီးတော့ပြောပြပေးပါမယ်အချင်းမြချဆမှုဆိုင်ရာပြင်းထန်တဲ့ဆွဲချက်တွေကြောင့် PRB ခံနေရတဲ့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇဟာဒုတိယဝန်ကြီးချုပ်နဲ့ရှင်းနေချုပ်တို့ကိုယာရုကထုတ်ပြစ်လိုက်ပါတယ်။ဒုတိယဝန်ကြီးချုပ်မူဟင်ဒင်ရာဆင်ကိုယာရုကထုတ်ပြစ်လိုက်တဲ့အကြောင်းဒီကနေ့ရုပ်မြင်သံကြားကနေမေကွန်းမှာမစ္စတာနာဂျစ်ကကြေညာသွားပါတယ်။ဒုဝန်ကြီးချုပ်ဟာဝန်ကြီးချုပ်ကိုအပြင်းထန်ဝေဖန်သူတူဖြစ်ပါတယ်။သူ့ကိုအစားထုတ်ဖို့အဆုံးဖြတ်ရတာအမတန်ခက်ခဲပေမဲ့လည်းအားကောင်းတဲ့အစိုးရအဖွဲ့တစ်ခုရှေ့ဆက်နိုင်အောင်လို့ဒီလိုလုပ်ရတာပါလို့မစ္စတာနာဂျစ်ကပြောပါတယ်။မစ္စတာမိုဟင်ဒင်နေရာမှာပြည်ထောင်စုဝန်ကြီးဇာဟစ်ဟာမဒီကိုအစားထုတ်တာဝန်ပေးလိုက်တာပါ။ရှင်းနေချုပ်အဗ်ဒယ်ဂါနီဘတ်ဒယ်ကိုတော့ကျန်းမာရေးအခြေအနေကြောင့်တာဝန်ကရက်ဆဲလိုက်တဲ့အကြောင်းအစိုးရရဲ့အစိုးပိုင်းထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။အစိုးရပိုင်း 1MDB ယင်းနည်းမြုပ်နှံမှုရန်ပုံငွေကနေဒေါ်လာ300,000ကျော်ကိုဝန်ကြီးချုပ်ကရယူခဲ့သလားဆိုတဲ့စုံစမ်းစစ်ဆေးမှုတစ်ခုအကြောင်းပေါက်ကြားအောင်လို့မစ္စတာဘတ်ဒယ်ကကူညီခဲ့တာဖြစ်ပါတယ်
။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ဟာဆွေးနွေးညီနိုင်ဖို့မဟုတ်တလို့သူ့ရဲ့အခြေအနေဟာလည်းအီရန်နဲ့လုံးဝမတူဘူးလို့ထိတ်တန့်မြောက်ကိုရီးယားသံတမန်တို့ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားဟာသူတို့ရဲ့နျူကလ িয়ার လင်းနက်တွေကိုတစ်ဖက်သက်ကတ်သတ်စေမဲ့သူမဟုတ်လစ်လော့ရစေမဲ့ဆွေးနွေးမှုတွေကိုစိတ်ဝင်စားဘူးလို့တရုတ်နိုင်ငံဆိုင်ရာမြောက်ကိုရီးယားသံတမန်ကြီးဂျီဂျေရီယွန်ကဒီကနေ့အင်္ဂါနေ့မှာပြောကြားလိုက်ပါတယ်။အမေရိကန်သံတမန်ဆစ်နီဆိတ်လာဟာရက်ဆိုင်ထားတဲ့မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ဆွေးနွေးမှုတွေဘလို့ပြန်ဆာမလဲဆိုတာဆွေးနွေးဖို့ဒီကနေ့တရုတ်နိုင်ငံပေကျင်းမြို့ရောက်ရှိနေတဲ့အချိန်မှာပဲအခုလိုမြောက်ကိုရီးယားဘက်ကကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ
်။တောင်ကိုရီးယားနိုင်ငံမှာအရှေ့အလယ်ပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာ Mars ကုဆတ်မြန်ရောဂါ NEA ချုပ်ငင်းသွားပြီလို့တာဝန်ရှိသူတွေကကြေညာသွားပါတယ်။ Mars ရောက်တောင်ကိုရီးယားမှာလူပေါင်း36ဦးသေဆုံးခဲ့ရတာပါ။မေလမှာရောဂါစတင်ရောက်ရှိပြန့်နှံ့ကလေးကလူပေါင်း186ဦးကိုရောဂါကူးစက်ခဲ့ပြီးတော့လူပေါင်း1000ကျော်ကိုသီးသန့်ဖယ်ထားခဲ့ရပါတယ်။ mask ကိုဆက်မြန်ယောဂပြန့်ပွားမှုကြောင့်တောင်ကိုရီးယားနိုင်ငံမှာတော်တော်ဒုက္ခများသွားပြီးတော့ကျောင်းတွေထောင်နဲ့ချီပိတ်ထားခဲ့ရသလိုလူတွေလည်းအိမ်ထဲကအိမ်ပြေမထွက်ရဲဖြစ်ခဲ့ရပါတယ်။နိုင်ငံရဲ့စီးပွားရေးကိုလည်းထိခိုက်စေတာကြောင့်ဒီနှစ်ဒုတိယသုံးလပတ်မှာစီးပွားရေးက6နှစ်တာကာလမှာအနည်းဆုံးဖြစ်သွားတာပါ။ mask virus အတွက်ကာကွယ်ရေးအခုထိမထွက်သေးပါဘူးရှင်
။တရုတ်နိုင်ငံမှာအစုရှယ်ယာဈေးနှုန်းတွေဟာဒီကနေ့အင်္ဂါနေ့မှာမတိမငြိမ်ဖြစ်နေပြီးဈေးပိတ်ချိန်မှာတော့ဈေးထက်ကျသွားပါတယ်။ဒါဟာတရုတ်မှာ၈နှစ်အကျွန်းရှင်းနေအတွင်းဈေးကြတဲ့နှုန်းအမြင့်ဆုံးဖြစ်ပါတယ်။ရှန်ဟိုင်းအစုရှယ်ယာအညောင်းကိန်းဟာဈေးဖွင့်ချိန်တုန်းက900ခန့်နှုန်းအထိကျဆင်းသွားပြီးဈေးပဲ့ချိန်မှာတော့ 1.9 ခန့်နှုန်းအထိကျသွားပါတယ်။မနေ့တနင်္လာနေ့ကအညောင်းကိန်း 8.5 ခန့်နှုန်းကျသွားပြီး2009ကတည်းကတနေ့ထက်မှဈေးကြတဲ့နှုန်းအမြင့်ဆုံးဖြစ်သွားပါတယ်ခင်ဗျာ
။ထိုင်တန်ရောက်တဲ့နေ့ကိုမတ်အေးတန်နာကျော်နဲ့ကိုကောင်းထက်တို့အကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုတင်ပြပေးပါတော့မယ်။ဒီအပိုင်းအတွင်းမိုးကြီးရေရှမ်းတာတွေမြန်မာပြည်အနှံ့မှာဆက်လက်ဖြစ်ပွားနေတာမှာဒီကနေ့မှာတော့စကိုင်းတိုင်းဒေသကြီးကလေးမြို့မှာရေလွှမ်းမိုးခဲ့တာကြောင့်အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးလမ်းဖြစ်တဲ့ကလေးတမူလန်းဟာကားအသွာအလာရပ်ဆိုင်းခဲ့ပါတယ်။ကလေးမြို့နဲ့မြန်မာပြည်အလဲပိုင်းမုံရွာမြို့ကိုဆက်သွယ်ထားမှလည်းအခက်အခဲတွေရှိနေပါတယ်။ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့မြမပြည်အလဲပိုင်းမြေထားလန်းတွေပြန်ကောင်းဖို့အတွက်တော့မြမမြေထားဌာနကအပူတပြင်စူးစမ်းနေရတဲ့အခြေအနေမှာရှိနေပါတယ်။မြမပြည်အနှံ့မိုးများပြီးလမ်းပန်းဆက်သွယ်ရေးအခက်အခဲဖြစ်နေတဲ့အခြေအနေတွေကိုတော့ VOA မြမပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပြီးခဲ့တဲ့သတင်းပတ်ကစတင်ပြီးကချင်ပြည်နယ်ရှမ်းပြည်နယ်စကိုင်းတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးတို့မှာမိုးကြီးခဲ့တာကြောင့်မြို့နယ်အတော်များများမှာရေလွှမ်းမိုးပြီးလူအသေးပျောက်ရှိခဲ့တယ်လို့လန်ဒဒါတွေရေတိုက်စားခဲ့တာကြောင့်လည်းခီးသွွာလာရေးအတွက်အဆက်အသွယ်တွေပြတ်တောက်ခဲ့ပါတယ်။ဒီကနေ့မှာတော့စကိုင်းတိုင်းဒေသကြီးကလေးမြို့မှာရေကြီးခဲ့တာကြောင့်အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးလမ်းပိုင်းဟာရေလွှမ်းမိုးခဲ့ပြီးကားအသွာလာတွေရပ်ဆိုင်းသွားတယ်လို့ကလေးမြို့ကတူကပြောပါတယ်။
ကိုကျွန်တော်တို့ကလေးနဲ့တမူဒီနဇက်ကုံတွေရီလန်းပေါ့နော်နဇက်ကုံတွေရီလန်းကလည်းတောက်လျှောက်ပိတ်သွားပြီ။အခုလို့ဆိုတော့ကလေးနဲ့ကျွန်တော်တို့ကြည်ကုန်းကြီးရွာချ6မိုင်လောက်အကွာရှိတဲ့နေရာကကျွန်တော်ရေပြင်းကြီးဖြစ်သွားပြီ။အဲ့ဒါဆိုတော့ကျွန်တော်ကုံတွေရီလန်းနေတော်တော်များများပိတ်သွားပါပြီခင်ဗျာ။ပိတ်တာကကျွန်တော်ဒီနေ့မနေ့မှစပြီးတော့မှပိတ်တာပါနဇက်ကုံတွေရီလန်
းကလေးနဲ့မုံရွာဆက်သွေးရီလန်းဟာလည်းအသွာလာရီရဆိုင်နေတယ်လို့ဆက်ပြောပါတယ်။
ကလေးနဲ့မုံဝါလန်းကအခုကျွန်တော်တို့သုံးနေရတာကဒီနှစ်လမ်းရှိပါသေးတယ်ကလေးယာကြီးကျွန်တော်တို့မုံဝါလန်းရဲ့ကလေးကံကောပလဲမုံဝါလန်းနှစ်လမ်းရှိပါကလေးယာကြီးလန်းကမိုးရွာဒီမှာတိတ်မသုံးတော့ပါဘူးမြတ်အခုကလေးယာကြီးလန်းကလည်းလုံလုံသွားလို့မရတော့ပါဘူးဒီကြတော့အခုကလေးကံကောပလဲမုံဝါလန်းကလည်းအခုကံကောမျိုးကကျွန်တော်တို့စိုင်သူးဒကာနန်းလေးမှာကျွန်တော်ရေပြက်နေတာဆိုတော့ခါကြတော့တော့ကားကြီးဖြတ်လို့မရပါဘူးမြတ်ဒီကျန်တဲ့နေသားတွေမှာလည်း2-3 လောက်ကျွန်တော်ရေတက်နေတဲ့ခါကျတော့ကားတွေမဖြတ်ရပဲကံကောမှလည်းကျွန်တော်တို့ခီးရည်တွေတော်တော်များများပြိမိနေတယ်လို့ကျွန်တော်သိရပါတယ်ဗ
ျကလေးမျိုးကနေချင်းပြည်နယ်ဟာခါကိုသွားတဲ့လမ်းမှာလည်းဖလန်းမျိုးနယ်အတွင်းမြေပြိုတာတွေရှိတာကြောင့်ကားအသွာအလာတွေရပ်ဆိုင်းနေတယ်လို့ပြောပါတယ်တချိန်တည်းမှာပဲမိုးအဆက်မပြတ်ရွာသွန်းနေတာကြောင့်ကလေးမျိုးအနီးကရာဇကြိုဆဲရေရှမ်းမာကိုဒေသခံတွေစိုးရိမ်နေကြပါတယ်မြမပြည်အလဲပိုင်းမန္တလေးနဲ့ကချင်ပြည်နယ်မြစ်ကြီးနားရှမ်းပြည်နယ်လာရှိုးတို့ကိုဆက်သွယ်ထားတဲ့လမ်းပိုင်းတွေဟာလည်းပြတ်တောက်နေတာကြောင့်မြမမီးရထားဝန်ကြီးဌာနကပြင်ဆင်ရေးလုပ်ငန်းတွေကိုအပူတပြင်းဆောင်ရွက်နေရပါတယ်။မြမမီးရထားစီမံအုပ်ချုပ်ရေးဌာနကအထွေထွေမန်နေဂျာသူရဦးအောင်မျိုးမြင့်ကမန္တလေးမြစ်ကြီးနားလမ်းယထာပြည့်စွဲတဲ့အခြေအနေကိုအခုလိုပြောပါတယ်။
နောက်ဆုံးအချိန်တွေကတော့ဗျာအခုလုံးလုံးစဲမန္တလေးဆက်သင်းပြည့်ကိုယထာပြည့်စွဲနေတာတော့ဟိုတော့ကြောက်ပြေးပြေးနော်အဲ့တော့ဟိုဘက်ကကျွန်တော်တို့မြကြီးနားကနေကောလင်းကိုဒီနေ့မြကြီးနားကနေ14နာရီပေါ့နော်ဟိုယထာသတိကျွန်တော်တို့ထွက်လာပါပြီထွက်လာပြီးတော့ကျွန်တော်တို့ဒီကောလင်းနဲ့ကျွန်တော်တို့ဒီနန်းစီအောင်ကြားပေါ့ကောလင်းနဲ့နန်းစီအောင်ကြားရေကြီးနေတဲ့နေရာတွေပေါ့ဘုံကျောင်းနန်းခမ်းတို့အဲ့ဒီဟိုပင်ဝဲမော်လူအဲ့ဒီအားလုံးကဒီညနေ17နာရီဆိုအားလုံးပွင့်မယ်ဗျာနော်အဲ့ဒီကြောင့်မလို့မြကြီးနားထွက်လာတဲ့ယထာကကောလင်းကိုမနေ့4နာရီလောက်ရောက်မယ်လို့ခန့်မှန်းထားတယ်နော်ဒီတော့ဒီမန္တလေးကနေပြီးတော့တက်သွားတဲ့ယထာကကျွန်တော်ကမ္ဘလူရောက်တဲ့အခါကျတော့ခီးရည်တွေကိုကမ္ဘလူကနေပြီးတော့ကောလင်းကိုကားနဲ့ကျွန်တော်တို့အခုဆက်ရှိလုပ်ပေးပါတယ်ဆက်ရှိလုပ်ပေးပြီးတော့အခုကောလင်းကနေပြီးတော့မြကြီးနားကိုယထာတစ်စင်းမနေ့9နာရီကကျွန်တော်ထွက်ပါမယ
်မန္တလေးမြကြီးနားယထာတရိုက်ပြေးဆွဲတာကိုနောက်လ3ရက်နေ့မှာပြန်လည်စတင်နိုင်ဖို့အတွက်ပျက်စီးနေတဲ့တံတားတွေကိုအမြန်ဆုံးပြင်ဆင်နေတယ်လို့လည်းပြောပါတယ် လာရှိုးမန္တလေးရထားလမ်းပိုင်းကတော့ဒီလ25ရက်နေ့ကတီဘောတပ်လဲအကြတံတားအမှတ်367ရေလဲတိုင်းတင်းဆောင်သွားတာကြောင့်ရထားအသွာလာတွေကိုဒီလ26ရက်နေ့ကရပ်ဆိုင်းခဲ့ပါတယ်လောလောဆယ်မှာတော့ခီးသည်တွေကိုအဲ့ဒီတံတားအနီးကနေရထားပြောင်းစည်းစေပြီးဆက်လက်ပြေးဆွဲနေပါတယ်တံတားပြင်ဆင်တာကတော့နောက်လ4ရက်နေ့လောက်မှပြီးဆုံးဖို့ခန့်မှန်းထားပါတယ်လာရှိုးမန္တလေးကားလမ်းမှာတော့ကားအသွာလာတွေပုံမှန်ရှိနေပါတယ်ဒီအပိုင်းအတွင်းမှာတော့ဘင်္ဂလားပင်လယ်အော်အရှေ့မြောက်ဒေသမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ကြောင့်မြန်မာပြည်ကပြည်နယ်နဲ့တိုင်းဒေသကြီး17ခုလောက်မှာနောက်ထပ်အနည်းဆုံး2ရက်အထိမိုးများမဲ့အခြေအနေရှိနေပါတယ်။ဒီလိုဆက်လက်ပြီးမိုးကြီးနိုင်တာကြောင့်မြေပြိုတာ၊လျှက်တပြက်ရေကြီးတာနဲ့ကယုရန်ဒေသတွေမှာသတိထားကြဖို့အတွက်မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်။ဒီမုန်တိုင်းငယ်ကတော့ဒီလ31ရက်ဒါမှမဟုတ်နောက်လ1ရက်နေ့လောက်မှာအိန္ဒိယနိုင်ငံဘက်ကိုဝင်ရောက်မယ်လို့လည်းခန့်မှန်းထားပါတယ်။စကိုင်းတိုင်းဒေသကြီးနဲ့မြန်မာပြည်အဝန်းရေကြီးတာကြောင့်ပြည်သူတွေအသက်အိုးအိမ်စီးစိမ်ဥစ္စာဆုံးရှုံးတဲ့အတွက်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဝန်ထဲကြောင့်သတင်းထုတ်ပြန်ထားပြီးပျက်စီးမှုပမာဏကိုတွက်ချက်ဖို့နဲ့ရေပေါ်အထောက်ပံ့တွေပေးအပ်နိုင်ဖို့အတွက်လူမှုအသင်းအဖွဲ့တွေကိုရေပေးသင့်ဒေသတွေစီဝင်ရောက်ခွင့်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်
ကိုမိုးစော်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ရန်ကုန်ကတန်းနဲ့ချီတဲ့စိတ်ကြွဆေးပြားတွေဖမ်းမိတဲ့အကြောင်းကိုလည်းဆက်ချင်ပါတယ်။အမေရိကန်ဒေါ်လာ133သန်းခွဲမြန်မာကျပ်ငွေ 133.5 ဘီလီယံတန်ဖိုးရှိတဲ့စိတ်ကြွဆေးပြားအလုံးရေ26သန်းခွဲကျော်ကိုရန်ကုန်တိုင်းအတွင်းကဖမ်းဆီးရမိလိုက်ပါတယ်။ရန်ကုန်တိုင်းမင်္ဂလာဒုံမြို့နယ်မင်္ဂလာဒုံဆက်မှုဆောင်အိုးအိမ်6လမ်းသားလမ်းမပေါ်မှာရပ်ထားတဲ့ကီယာဘုံကိုအမျိုးအစားကုန်တင်ကားကိုစစ်ဆေးတာမှာတန်းနဲ့ချီတဲ့စိတ်ကြွဆေးပြားဖန်စီမိကြတာဖြစ်ပါတယ်ရင်မောင်းနဲ့ရင်ပေါ်မှာလိုက်ပါသွားသူတွေကိုတော့မမိသေးပါဘူးတနင်္ဂနွေနေ့မနက်9နာရီကြော်ကြော်မှာမင်္ဂလာတို့မြို့နယ်တွင်ကတန်းနဲ့ချီတဲ့စိတ်ကြွဆေးပြားတွေကိုကိုယ်တိုင်ဦးဆောင်ဖန်စီခဲ့သူမင်္ဂလာတို့မြို့မှရဲစခန်းရဲ့စခန်းမှုဒုတိယရဲမှုဦးဝင်းမြင့်ကိုဆက်သွယ်မိမျက်နှာမှာတော့သူကဖြစ်စဉ်ကိုအခုလိုစပီးပြောပါတယ
်ဟိုဖန်မိရမမရဲ့ဖန်မိရဲ့ဆိုတာကကျွန်တော်တို့ကလက်ကျင်းဆောင်ရည်ရင်းနဲ့မတင်နာဝယ်ရထားတဲ့ကားကိုစစ်စီးရင်းနဲ့အဲ့မူစီဝါရီဖမ်းမိခြင်းဖြစ်ပါလေခင်ဗ
ျဟုတ်ကဲ့အရေးအတွက်ဘယ်လောက်လောက်ရှိပါလဲရှင
်ပိန်မောင်268ပိန်ရှိပါလေခင်ဗ
ျဘယ်နာမိတာလဲရှင
်အိမ်ဝင်းမဟုတ်ပါဘူးအိမ်ဝင်းမဟုတ်ပါဘူးခင်ဗျဟိုကသူကဆက်မှုဆောင်ဈေးကဘာဝင်းဆိုတာရှိပါလေအဲ့မှာသူဈေးကဘာဝင်းနဲ့ဟိုနည်းနည်းဟိုကလမ်းမပေါ်မှာပါပဲခင်ဗျအချောင်းလမ်းတော့လမ်းမပေါ်မှာပါတယ်ဟိုအိုးအိမ်လမ်းလို့ခေါ်ပါလေအဲ့လမ်းပေါ်မှာမိတာတမ်းပေးမှာရထားတာမိရပါဟုတ်လား
အခုရောဒီမူးယစ်ဆေးဝါးတွေကိုဘယ်မှာတင်ထားပါလဲရှင်ဒီမင်္ဂလာထုံမှာပဲလားလွှဲပြောင်းပြည့်အပ်ပြီးသွားပါပြီလားရှင
်မဟုတ်ဘူးခင်ဗျမဟုတ်ပါဘူးခင်ဗျကျွန်တော်တို့ဒီမှာမသိပါဘူးခင်ဗျဟိုတဲ့လူကြီးတွေညှားခြင်းနဲ့ကျွန်တော်တို့ဟိုဟာပေါ့ပါခွန်မယ်ဟိုတခြားဟိုပေါ့ဆက်ဆံရတယ်မှာသွားပြီးအခက်အထားပါခင်ဗ
ျဒီအမှုကိုဘယ်လိုများဆက်လက်စစ်ဆေးနေပါလဲရှင်စုံစမ်းနေပါလဲ
ဟုတ်ကဲ့ကျွန်တော်တို့အခုလက်ရှိပရမီဒီယာဟိုပေါ့ကားတွေနဲ့ပတ်သက်တဲ့အထောက်အထားတွေနဲ့ပတ်သက်ပြီးတော့ဟိုပိုင်ရှင်ဒီပေါ့တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စင်ကဲလိုက်လံစုံစမ်းပြီးတော့ဒီကားတွေရဲ့ပိုင်ရှင်ဘလူးဆိုတာကိုဖော်ထုတ်နေပါတယ်ခင
်ဗျ။ရန်ကုန်မှာဒီလောက်အမောင်းအများကြီးอ่ะဒါပထမဆုံးအချိန်ဖမ်းမိတာများဖြစ်မလားရှင်ရဲမှု
ကျွန်တော်လည်းမကြောက်ဘူးခင်ဗျဒီလောက်နေကျွန်တော်လည်းကျွန်တော်တို့ဒီလူတွေကခါမတော့မြန်ဒီခါမှရှင်မတွေ့ဘူးမကြုံဘူးဟုတ်ကဲ့
ဟုတ်ကဲ့ရှင်တဲ့အဲ့တော့ရန်ကုန်မှာမြန်ဒါတွေကထုတ်လုတာများဖြစ်နေမလားရှင်ဒီကားကြီးရောဘယ်ကနေပြီးတော့ဝင်လာတာပါလဲရှင်ရဲမှု
ဟုတ်ကဲ့ကားကြီးဟိုကားကြီးခုလက်ရှိကားကဟိုနေရဝင်လာတဲ့အထောက်အထားမတွေ့ရပါဘူးဟိုနည်းနည်းကဲ့တဲ့သဘောမျိုးလားမသိပါဘူးကျွန်တော်တို့ကအခုအဲ့ဒါကြီးစီစစ်တုံးကာလာပါဟုတ်ကဲ့ဟိုတိတိကျကျဒါဘယ်ကနေလာပါလဲဘယ်လိုလာပါလဲဆိုတဲ့ဟာတွေတော့ကျွန်တော်တို့အခုချိန်မှာပေါ်ထုတ်လို့မရသေးပါဘူးတယောက်ယောက်ဟိုသက်သေကရမှာကကျွန်တော်တို့အဲ့ဒါကြီးကိုဟိုဘယ်လိုကြောက်လာလဲဆိုတော့ဒီကြပေါ်ထုတ်လို့ရမှာသဘောရှိပါတယ
်ဟုတ်ကဲ့ရှင်လူတွေရဲ့လဲတယောက်မှမမိဘူးဆိုတော့လူတွေကရဲမှုတို့ကိုတွေ့လို့ထွက်ပြေးတာလားဒါမှမဟုတ်အရင်ကတည်းကဒီကားကြီးကိုစွန့်ပစ်ထားခဲ့တာလားရှင
်အဓိကတော့ကျွန်တော်တို့လက်ချင်းကိုတွေ့လို့မလို့လူဖမ်းမှာဆိုလို့ထွက်ပြေးတဲ့သဘောတယောက်ပါတယ်ခင်ဗျအ
ော်ဟုတ်ကဲ့ပါရှင်ရဲမှုအဲ့တော့ဒီလောက်အများကြီးဖမ်းပြီးတော့ဒီအမှုကိုရောဒီနိုင်ငံတော်အဆင့်ပေါ့နော်ဒါမှမဟုတ်တိုင်းအဆင့်ဒီလိုစုံစမ်းစစ်ဆေးရေးမြန်ဖွဲ့ထားပါသလားရှင်ရဲမှု
ကျွန်တော်ကကျွန်တော်လုံးဆောင်ရင်းနဲ့တွေ့တာဆိုတော့ကျွန်တော်ကတော့စုံလက်စစ်စေးဖို့မရှိတော့ဘူးလို့ထင်တာပါလေကျွန်တော်လုံးရင်းနဲ့ကျွန်တော်ဖမ်းပြီးတော့ကျွန်တော်အပြင်းပို့ပြီးတော့ကျွန်တော်ကိုယ်တိုင်ဖမ်းပြီးရပါလေ
အော်ဟုတ်ကဲ့ရှင့်ရဲမှုကျွန်မမေးတာကလေဒီအမှုကိုလိုက်ဖို့ပြောတာပါရှင်မင်္ဂလာတို့အနေနဲ့ပဲတာဝန်ယူထားလားဒါမှမဟုတ်ရန်ကုန်တိုင်းအဆင့်ပေါ့နော်တက်ဖွဲ့စည်းပြီးတော့များရဲမှုတို့လိုက်နေလားလို့ပါ American dollar, the Adonsetonan Guetam Bushide Sejua Sibia Riguro, a temme, Dan Jetta Pogani, Damaro Tango, and a light beep, Chipare, by Shem and Muye Siwari ne Bedurimia, Sasamu, she the less Raguro Sabiro, Sonan Sisinibi, Muye Siwan at Sego, Pianle, Zide, Siwamia Saya, Ubinele, Ye, you low sound needed, look, Yamanang and Jetta Poga, Piosu Tavarishe, a good on Lotto Pega, the Hintabogo, Sechemare. ပြည်သူ့လွှတ်တော်နာယကသူရဦးရွှေမန်းကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ကနေပြန်ရုပ်ဖို့ဇေယသီရိမြို့နယ်မဲဆန္ဒရှင်တချို့ကရွေးကောက်ပွဲကော်မရှင်ထံလက်မှတ်ရေးထိုးတောင်းဆိုခဲ့တဲ့ကိစ္စအပေါ်မှာတုံ့တက်မှုတွေကတော့အမျိုးမျိုးရှိနေပါတယ်။ဒီအခြေအနေကိုကြည့်ရင်တမတော်အပါအဝင်အစိုးရထိပ်ပိုင်းတဲ့ကြံ့ခိုင်ရေးပါတီကြားအကွဲအပြဲတွေကိုပြတာလို့တုံ့တက်သူတွေရှိတယ်လို့နိုင်င ရွှေမန်းကိုသူ့ရဲ့မူလမဲဆန္ဒနယ်မြေဖြစ်တဲ့နေပြည်တော်ရှိဇေယျသီရိမြို့နယ်မဲဆန္ဒရှင်300ခိုင်နှုန်းခန့်ကလွှတ်တော်ကိုယ်စားလှယ်အဖြစ်ကနေရုပ်သိမ်းပေးဖို့ရွေးကောက်ပွဲကော်မရှင်ကိုဒီရက်ပိုင်းအတွင်းစာရေးသားတောင်းဆိုခဲ့ကြပါတယ်။သူရဦးရွှေမန်းဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စလုပ်တဲ့အချိန်မှာလွှတ်တော်နာယကတယောက်အနေနဲ့မဲမပေးရလို့ဥပဒေပြဋ္ဌာန်းချက်ရှိရတဲ့မဲပေးခဲ့တာကြောင့်လွှတ်တော်ဥက္ကဋ္ဌရဲ့လုံနီးလုံဟန်တွေကိုကြော်လွန်လုတ်ကိုင်းတယ်ဆိုပြီးအခုလိုတောင်းဆိုခံခဲ့ရတာဖြစ်ပါတယ်။လွှတ်တော်နာယကတယောက်အနေနဲ့မဲပေးခွင့်ရှိမရှိလွှတ်တော်ကိုယ်စားလှယ်အဖြစ်ရုပ်သိမ်းခွင့်ရှိမရှိစတဲ့ဥပဒေပိုင်းဆိုင်ရာကိုတရားလွှတ်တော်ရှေ့နေချုပ်ဦးကိုနီကခုလိုသုံးသပ်ပေးထားပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေမှာ recall right နော်ပြန်လဲတာဝန်ကပြန်လဲရုပ်သိမ်းပိုင်းကိုအခွင့်အရေးကိုပေးထားတယ်။ဒါမှပါတာကမဲဆန္ဒရှင်ပြည်သူ100လုံးကနေလက်မှတ်ရိုးထိုးပြီးတော့ကော်မရှင်ကိုတင်ရမယ်။ကော်မရှင်ကဒါကိုစုံစမ်းစစ်ဆေးမယ်။တကယ်တော့အခြေအနေရှိတယ်ဆိုရင်ဥပဒေနဲ့အညီဆက်လက်ဆောင်ရွက်ရမယ်ဆိုတော့ဥပဒေနဲ့အညီဆက်လက်ဆောင်ရွက်ရမယ်လို့ပဲဖွဲ့စည်းပုံမှာပါတယ်။အဲ့ဒီအတွက်လိုအပ်တဲ့ဥပဒေကရေးရအောင်မယ်။အခုထိရေးလို့မပြီးသေးဘူး။ဒါကြောင့်မလို့လောလောဆယ်အဲ့ဒါလိုရှောက်လွားနေရင်လေပြန်ရုပ်သိမ်းမှုအတွက်လောက်ထုံးလုံးကြီးဆိုင်ရာဥပဒေမရှိသေးတဲ့အတွက်ဒီရှောက်လွားပယ်နေမှဖြစ်နေမှာပေါ့နော်
။ဒီလိုဖြစ်လာတာဟာတက်မတော်အပါဝင်အစိုးရထိပ်ပိုင်းနဲ့ကြန့်ခိုင်ရေးပါတီအကြအကွဲပြဲဖြစ်နေတာကိုပြလိုက်တာလို့သုံးသက်သူတွေရှိနေပေမဲ့မြန်မာနိုင်ငံရေးလေလာသုံးသက်သူဦးစိန်ကျော်လိုင်ကတော့ခုလိုပြောပါတယ
်။သူတို့ဒီအချင်းချင်းအဲ့လိုလူကြီးရှင်ကြားစိတ်ဝမ်းကွဲတယ်ဆိုတာတော့မှတော်တော်လေးဟိုရမဖြစ်တယ်လို့ကျွန်တော်တော့ထင်ပါတယ်သို့တော်လည်းပဲကျွန်တော်အမြင်ကတော့ဘာမှကြီးကြီးခွန်ချက်ကြီးကမဟုတ်ဘူးလို့ကျွန်တော်ထင်တယ်အခုလက်ရှိဒီလူတို့ရဲ့စိတ်ဖြစ်တဲ့မှုအခြေအနေနဲ့ပြန်တွက်ကြည့်မယ်ဆိုလို့ရှိရင်ဒီကံပြောရနေပြီးတော့သမရတက်လာဖို့ဆိုတာအလားလာမရှိဘူးရခိုင်နှုန်းအနေထားဘယ်လောက်ရှိတယ်လဲဆိုတော့ပူတည်တယ်အဲ့ဒီတော့မှဒေါက်ဆတ်စုကြည်ရာနှုန်းကြီးနိုင်ကျင်တယ်လို့သူကပြောတယ်ဒီလွတ်တော်နဲ့ဆုံးမှာအပြတ်တတောင်မျိုးကမ်းမျိုးနိုင်ပါမှ25,000လုံးမရပဲနိုင်ငံရေးအခြေအနေကကွာလားဟာလားနဲ့ဆွဲရမှာမဟုတ်ပဲနဲ့အချက်လက်နဲ့ပါလဲစဉ်းစားမယ်ဆိုရင်ပို့ပြီးတော့ချက်နိုင်ကြီးပြီးဆက်လိုက်မယ်လို့ကျွန်တော်ယူဆပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောရေးဆိုခွင့်ရှိသူဦးညံဝင်းကတော့ဒီလိုဖြစ်ပေါ်လာတဲ့အပေါ်မှာဘာမှတ်ချက်မှမပေးလို့ကြောင်းသူ့အမြင်ကိုအခုလို့ပြောပါတယ
်အချိန်ကြိုက်ပြီးတော့ဒီလိုအချိန်မှာလုပ်တဲ့သဘောမျိုးဒီလိုထင်စရာဖြစ် Right of the corner ပတ်သက်ပြီးတော့ဥပဒေကဆွဲတော့လက်ရှိအသုံးမှုပုံစံကဥပဒေမရှိသေးဘူး
လက်ရှိမှာလွှတ်တော်ကိုယ်စားလှယ်တအုပ်ကိုပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကိုရွေးကောက်ပွဲကော်မရှင်အနေနဲ့လွှတ်တော်ကိုပြဋ္ဌာန်းနိုင်ဖို့တင်ပြထားတာရှိပါတယ်။ဒါပေမဲ့လွှတ်တော်ကိုယ်စားလှယ်တအုပ်ကိုကိုယ်စားလှယ်ကနေပြန်လည်ရုပ်သိမ်းနိုင်ဖို့ပြည်သူ100ခိုင်နှုန်းကနေတိုင်ကြားနိုင်တဲ့ဆိုတဲ့ဥပဒေကြမ်းပါဖော်ပြချက်အပေါ်ဆွေးနွေးနေဆဲဖြစ်တာကြောင့်ဥပဒေကိုအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ဒီဥပဒေနဲ့လက်ရှိနိုင်ငံရေးအခြေအနေကိုသတင်းစာဆရာနိုင်ငံရေးလေလာသုံးသက်သူဦးစီသူအောင်မြင့်ကခုလိုသုံးသက်ထားပါတယ
်။ဒီကောက်ပွဲကော်မရှင်ကအဲ့မှာတင်ထားတာကြားပြီးအဲ့ဒါကိုဟိုတရားဥပဒေမှန်တာသူ့လက်ထဲမှာရှိတယ်လေ။သူကလွတ်တော်ဥက္ကဋ္ဌဆိုပြီးတော့မှသူကလုပ်ပိုင်ခွင့်နဲ့အများကြီးယူထားတယ်။အဲ့ဒီထဲမှာဥပဒေတစ်ခုကိုဘယ်ချိန်မှာပြဋ္ဌာန်းမယ်ဘယ်ချိန်မှာမလုပ်မလဲဆိုတဲ့ဥစ္စာလည်းပါတယ်။အဲ့ဒါသူခောက်ထားတာကြားလာပြီးဟိုဘာလဲပြည်သူတွေကအဲ့လိုကောနော်ပြန်ပြီးဖြုတ်ချပိုင်ခွင့်အခွင့်အရေးကိုကြတော့သူကမပေးဘူးလေ။ပြန်ပိတ်ထားတာပေါ့နော်အဲ့ဒါကြတော့ဒါမကောင်းဘူးပေါ့အခုအကဲခါတော့နောက်ဆုံးပေါ့နော်သိတော့မသိနိုင်သေးပါဘူးသူတို့မှအဲ့ဒီ final တိုက်ပွဲရှိသေးတယ်ပထမတိုက်ပွဲကတော့ခုနကပြောသလိုပေါ့အဲ့ဒီပြရားဥရှိမန်းနဲ့ပိတ်စိန်တို့ရဲ့ဒါပုဂ္ဂိုလ်ရေးပါညာတိုက်ပွဲနောက်ဆုံး final တိုက်ပွဲကပါလဲဆိုရင်ဒီပါတီကြီးကိုလှုပ်တာလှုပ်တဲ့ထဲမှာကြံနေရမလဲဆိုတဲ့ဥစ္စာကအဲ့ဒါသိမကြခင်အဖြစ်ပေါ့မှာဘယ်မှမစွန့်ခွာသွားခြင်းဒီပါတီကြီးကိုအခုလို့ဆိုတာကြီးကအထူးခွင့်ရရတာပါတီဖြစ်နေတာဟုတ်
ဖွဲ့စည်းပုံအခြေခံဥပဒေ396ခအရ မဲဆန္ဒနဲ့အနည်းဆုံး100ခိုင်နှုန်းကလက်မှတ်ရေးထိုးတင်ပြရင်တင်ပြခံရတဲ့လွှတ်တော်ကိုယ်စားလှယ်ကိုအရေးယူရမှာဖြစ်ပါတယ်
။မမေခါပြောပြပေးခဲ့တာပါရှင်။အခုကတော့ရွေးကောက်ပွဲနှီးလာတဲ့ကာလအတွင်းမှာတိုင်းရင်းသားတို့ရဲ့ဆွေးနွေးပွဲတစ်ခုအကြောင်းကိုလည်းတင်ပြပေးပါဦးမယ်။ယွမ်နေလို့ခေါ်တဲ့စီးလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့နဲ့မိတ်ဖက်အဖွဲ့အစည်း32ဖွဲ့တို့ကနေမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားအပြည့်အခက်ရစဲရေးစာချုပ်ချုပ်ဆိုနိုင်ရေး2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနောက်လာမယ့်အထွေထွေရွေးကောက်ပွဲကိုဖျက်ဆီးနိုင်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့မနေ့တုန်းကရန်ကုန်မြို့မှာဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ယွမ်နေနဲ့မိတ်ဖက်အဖွဲ့အစည်းတို့ပထမနေ့တွေ့ဆုံဆွေးနွေးမှုအခြေအနေတွေကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါ1990ခုနှစ်ရွေးကောက်ပွဲဝင်ခဲ့တဲ့တိုင်းရင်းသားနိုင်ငံရေးပါတီအများစုနဲ့စုဖွဲ့ထားတဲ့ UNA ကစီလုံးညီညွတ်တော်တိုင်းရင်းသားလူမျိုးများမဟာမိတ်ဖွဲ့နဲ့မိတ်ဖက်ဖွဲ့စည်းတွေရဲ့တွေ့ဆုံဆွေးနွေးပွဲကိုဒီကနေ့ရန်ကုန်မြို့မှာကျင်းပပြုလုပ်ခဲ့ပါတယ်။တတိယကျင်းကျင်းပပြုလုပ်ခဲ့တဲ့ UNA နဲ့မိတ်ဖက်ဖွဲ့စည်းတွေရဲ့ပထမရက်တွေ့ဆုံဆွေးနွေးမှုရဲ့အခြေအနေကိုတော့ UNA ရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်လိတ်ကအခုလိုပြောပါတယ်။
ရွေးကောက်ပွဲကိုချက်လမ်းလည်းတော့သူတို့ချက်က NCA လက်မှတ်ထိုးဖြစ်အောင်ထိုးဖြစ်မယ်ဆိုလို့ရှိရင်ဘယ်လိုပုံမျိုးနဲ့ထိုးတက်လဲဘယ်လိုအမှန်တကယ်ရည်ရည်ထားတက်လဲနောက်ဆုံးတစ်ချက်ကတော့တောက်ရှိပုံမျိုးကိုဘယ်လိုပြင်ဆင်မလဲဒီနေ့အတွက်ပုံမျိုးဆင်းမလဲဒီပရမပင်းနဲ့ရတော့ပြင်ပါလေဘယ်လိုပြင်နိုင်မလဲဆိုတဲ့အချက်အဲ့ဒီအချက်သုံးချက်ကိုပဲဒီခါသာဆွေးနွေးကြပါတယ်
UNA အနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာကိစ္စရပ်နဲ့ပတ်သက်လို့လွှတ်တော်သွင်းပြင်ဆင်ရေးဟာခက်ခဲတဲ့အနေအထားကြောင့်လွှတ်တော်ပြင်ပမှာပြင်ဆင်နိုင်ရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်လို့ UNA ရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်လိတ်ကအခုလိုပြောပါတယ်
ဆိုတော့ဒီနေ့လေပြင်ဆင်မှုဆိုတော့ကျန်နိုင်ကိုလမ်းဟာပြောလိုက်တဲ့လုံးဝမရှိတော့ဖြစ်သွားပါဘူး။အဲ့တော့ဆိုတော့ပြင်ပအနေပြင်မှုပဲကျွန်တော်စဉ်းစားရမှာပေါ့နော်။ဒါပေမဲ့ဆိုတော့ပြင်ပမှာပြင်မယ်ဆိုရင်လည်းဆိုတော့ဘင်းမှာဒီမိုကရက်တစ်အင်အားစုကအနိုင်ရမထားရင်မဖြစ်ပါဘူး။ဒါပြလို့ဆိုတော့နောက်လာမယ့်နိုင်ငံရေးဆွေးနွေးပွဲမှာဆိုတော့ဘင်းကနေလွတ်တော်ကိုပူဇော်ကြည့်ပြီးတက်မယ်ဆိုတော့ပူဇော်များဟာလည်းဒီမိုကရက်တစ်အင်အားစုတွေတိကျလို့အပ်လို့အတင်မှကြံခဲ့တဲ့နိုင်ငံရေးပါတီနဲ့တိုင်းနာကောင်းဆောင်များကလည်းလက်နက်ကိုင်အဖွဲ့အစည်းကောင်းဆောင်များနဲ့တတိယအနေနဲ့ဘောရခိုင်ကြီးရှိတဲ့ပုံပုံပြန်ချစ်ဖို့လိုအပ်ပါတယ်။အဲဒီဒီနိုင်ငံဆွေးနွေးပွဲကနေထွက်လာတဲ့ရင်းနှီးဟာကိုကြီးဘုံအစ်စ်ပြန်နဲ့ရေးဆွဲရမှာအခြေခံမဲ့မှုများဖြစ်လာနိုင်တယ်ပေါ့နော်။ဖြစ်မှာပေါ့လေ။ရှိတယ်လို့ယူဆပါတယ်
။လာမယ့်နိုဝင်ဘာလ10ရက်နေ့မှာပါတီစုံအထွေထွေရွေးကောက်ပွဲကျင်းပသွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားပြီးဖြစ်ပါတယ်။လာမယ့်ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတရှိမရှိကိုစောင့်ကြည့်သွားမယ့်အနေအထားရှိတယ်လို့လည်း UNA ရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်လိတ်ကအခုလိုဆက်ပြောပါတယ်။
ဒီကမင်းသနာရှင်ပြန်မှားနေရဆိုလည်းလွတ်လပ်ပြီးတရားမျှတတဲ့ရေကောက်ဝဲဖြစ်ဖို့အားနည်းစေတာပေါ့နော်လူတွေယုံကြည်မှုနိုင်ငံကယုံကြည်မှုနဲ့အားနည်းစေတာပေါ့နော်ဖြစ်ပေါ်လာတဲ့ရေကောက်ဝဲရလို့စံကေအကောင့်တွေပေါ်ပေးမှုရှိမရှိဆိုတာလည်းကြည့်ရှိပါလေအဲ့ဒီချက်တွေအကုန်လုံးမှန်ကန်နဲ့ပြည့်စုံနဲ့တရားမျှတမှုရှိတဲ့ဆိုပေါ်မှာဒီရေကောက်ဝဲဟာလွတ်လပ်ပြီးတရားမျှတတယ်လို့ထင်နိုင်မှာပေါ့နော
် UNA နဲ့မိတ်ဖက်ဖွဲ့စည်းတွေရဲ့စည်းဝေးကိုဇူလိုင်လ29ရက်နေ့ထိ3ရက်တာကျင်းပသွားမှာဖြစ်ပြီးအစည်းအဝေးပြီးမှဆုံးဖြတ်ချက်တွေထုတ်ပြန်သွားမှာဖြစ်ပါတယ်။ဒီကနေ့ကျင်းပတဲ့ UNA နဲ့မိတ်ဖက်ဖွဲ့စည်းရဲ့အစည်းအဝေးမှာမိုးမျိုးရပါတီ၊စုမီမျိုးရဖွဲ့ချုပ်၊ရခိုင်မျိုးရပါတီ၊ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်၊ရှမ်းပြည်ကုန်းကဒီမိုကရက်တစ်ပါတီ၊ကယန်းမျိုးရပါတီ၊ကချင်မျိုးရဒီမိုကရေစီကွန်ရက်၊ကရင်မျိုးရပါတီတို့အပြင်မိတ်ဖက်ဖွဲ့စည်းတွေဖြစ်တဲ့တိုင်းရင်းသားစိတ်မြင့်ညှိနှိုင်းရေးကိုယ်စားလှယ် SD ၊မုံမြစ်တဲ့ပါတီ APSDF ကျောင်းသားတမတော်ကယံပြည်တဲ့တို့ပြင်တခြားလူမှုအခြေပြုဖွဲ့စည်းတွေပါဝင်အဖွဲ့ပေါင်း32ဖွဲ့တက်ရောက်ခဲ့ပေမဲ့ NLD မျိုးရသီမှုကစီဖွဲ့ချုပ်အနေနဲ့တက်ရောက်နိုင်ခဲ့ခြင်းမရှိပါဘူးပြီးခဲ့တဲ့ဖေဖော်ဝါရီလ18ရက်နေ့ကနေ19ရက်နေ့ထိကျင်းပပြုလုပ်ခဲ့တဲ့ UNA နဲ့မိတ်ဖက်ဖွဲ့စည်းတွေရဲ့ဒုတိယကြိမ်တွေ့ဆုံဆွေးနွေးပွဲပြီးမှနိုင်ငံရေးပြဿနာရရကိုနိုင်ငံရေးနီးလမ်းနဲ့တွေ့ဆုံဖြေရှာဖို့တနင်္ဂနွေလို့အပြစ်ကရက်စေးရင်းနဲ့နိုင်ငံရေးဆွေးနွေးပွဲတွေအများအကောင်ထယ်ဖော်ဖို့ပင်လုံကတိကဝတ်ကိုအခြေခံတဲ့ပြည်ထောင်စုအစည်းအညီလာခံကျင်းပနိုင်ဖို့2008ဖွဲ့စည်းပုံဥပဒေကိုအသိရေးဆွဲဖို့2015ရွေးကောက်ပွဲကိုအများလက်ခံယုံကြည်နိုင်တဲ့လှလပြည့်တရားမျှတစွာကျင်းပနိုင်ဖို့အမျိုးသားပညာရေးဥပဒေမူကြမ်းကိုပြင်ဆင်ဖို့အမျိုးသားပညာရေးဥပဒေမူကြမ်းကိုလွှတ်တော်ကနေအမြန်ဆုံးအတည်ပြုပြသပေးဖို့အပါအဝင်အချက်9ချက်ပါဝင်တဲ့သဘောထားကြေညာချက်ကိုလည်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်မြန်မ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတောရရှင်များရှင်တောရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့ညပိုင်းထုတ်လင်းချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ57 kHz 5885တို့ကနေည10:00အထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။မကြာခင်မှာတော့အင်ကာနစ်ညပိုင်းတက်ရက်လေးလိုက်အစီအစဉ်ကိုဆွေးနွေးချဖို့ရှိပါတယ်။အခုရင်ဆုံးတော့အပတ်စဉ်ကဏ္ဍဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုတင်ပြပေးပါမယ်ရှင်။ကုသိန်းထိုင်ဦးစီစဉ်တင်ဆက်ထားပါတယ
်။ဒီသတင်းပတ်အတွင်းသဗ္ဗဥပမာအာဖရိကတိုက်ခီးစဉ်ကပြန်လာတဲ့အချိန်အမေရိကန်လွှတ်တော်အမတ်တွေရဲ့အီရန်နဲ့နျူကလ িয়ার ရေးငင်းကုန်ဆွေးနွေးမှုတွေကိုရှင်းဆိုင်ရဖို့ရှိနေပါတယ်။ဒီအီရန်ရဲ့သဘောတူညီချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကတော့ထောက်ခံပြေးသားပါ။ရဲအတန်းကြာဖြောင်းပြစည်းရုံးမှုတွေနဲ့လွှတ်တော်အတွင်းမှာထိတ်တန့်ဆိုးရွားရရှိတဲ့ရဲ့သက်သေထွက်ဆိုချက်တွေအပြင်အီရန်ရေးမှာအရင်ကနဲ့ဆိုင်တော့လွှတ်တော်အမတ်တွေရဲ့ထောက်ခံမှုအနည်းချင်းပိုရလာတဲ့အကြောင်းမိုက်ကယ်ဘိုးမန်းကသတင်းပေးပို့ထားပါတယ်
။ I hope that we will reject
Republican ထက်လွှတ်တော်အမတ်လင်းစေးဂရန်ကတော့အီရန်ရဲ့သဘောတူညီချက်ကိုပယ်ချနိုင်မယ်လို့မျှော်လင့်တဲ့အကြောင်းABC ရုပ်သံကိုပြောသွားခဲ့တာပ
ါ We've given them a bomb
ကျွန်တော်တို့ကသူတို့ကိုဘုံးလဲပိုင်ဝင်ပေးလိုက်တယ်မစ္စိုင်းဒုံးကျည်တွေလဲပိုင်ဝင်ပေးလိုက်တယ်ငွေလဲပေးဦးမယ်ဆိုရင်တော့တိတ်ကိုဆိုးတဲ့သဘောတူညီချက်ပါပဲဗျာ
အထက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌဖြစ်တဲ့ Republican ထက်လွှတ်တော်အမတ် Bob Corker ကတော့ကျွန်တော်ကတော့ခင်ဗျားတို့အလိန်ခံရတယ်လို့ပဲယုံနေတယ်ဆိုပြီးပြောခဲ့တဲ့သူပါသူကနိုင်ငံခြားရေးဝန်ကြီး John Kerry ကိုကြားနာပွဲအတွင်းမှာပြင်းထန်တဲ့အသုံးအနှုန်းတွေနဲ့မီးခွန်းထုတ်ခဲ့တယ်လို့ဝေဖန်ပြောဆိုခဲ့တဲ့သူလည်းဖြစ်ပါလေ
But what I think you've actually done in these negotiations
ဒီကိစ္စမှာတကယ်တမ်းခင်ဗျားအပေးယူလုပ်ခဲ့တာကအီရန်ဘက်ကဒီသဘောတူညီချက်ကိုလိုက်နာယုံလောက်နဲ့နျူကလ িয়ার လင်းနဲ့ပိုင်ခွဲလမ်းပွင့်သွားအောင်စနစ်တကျကူညီလုပ်ပေးခဲ့တာတော့ကျွန်တော်တော့ထင်တယ
်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကတော့ဗီယက်နာမှာယူခဲ့တဲ့သဘောတူညီချက်ဟာအီရန်ကိုနျူကလ িয়ার လင်းနဲ့မပိုင်အောင်ဟန်ထားနိုင်မယ်သဘောတူညီချက်ဖြစ်တဲ့ဆိုပြီးအခုလိုခုခံပြောဆိုပါတယ
် They already have conquered the fuel cycle
အီရန်ကနျူကလ িয়ার လောင်စာခုံးလုံးနိုင်တဲ့အဆင့်ကိုရထားပြီးသားပါကျွန်တော်တို့စပြီးစေ့ဆက်တဲ့အချိန်မှာကိုနျူကလ িয়ার ဘုံ10ခုကနေ12ခုအထိထုတ်လုပ်နိုင်တဲ့ fissure တွေအလုံးလောက်ရှိနေပါတယ်ယူရေနီယံတန့်စင်ဖို့ဗဟိုခွာအားစက်ကလည်း1900လောက်ရှိနေတာပါအ
ီရန်ရဲ့နျူကလ িয়ার စီစဉ်လုံးဝအုပ်ုံဆုံးသတ်ဖို့ဆိုရင်လွှတ်တော်အမတ်တွေခြံပေးသလိုတခြားနိုင်ငံကသာရွေးချယ်ရလိမ့်မယ်လို့လည်းနိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါတယ
် It's called military action
အဲ့ဒါကစီရေးရအေးယူတာကိုခေါ်တာပါ EVM ဘက်ကသူ့အစီအစဉ်ကိုဘယ်လိုပဲဖြစ်ဖြစ်မရက်ခဲ့ဘူးဆိုရင်ပ
ါအခုအချိန်ထိတော့ဒီမိုကရက်အမတ်တော်တော်များများကသူတို့ရည်တည်ချက်ကိုထုံမပြောသေးပါဘူးဒီမိုကရက်ထက်လွှတ်တော်အမတ်ဘန်ဂါဒင်ကတော့အခုလိုပြောပါတယ
် We don't trust Iran but we got to leave emotion
ကျွန်တော်တို့ကအီရန်ကိုမယုံပါဘူးဒါပေမဲ့ဒီအချိန်မှာစိတ်ခံစားချက်ကိုရှည်ရမ်းမတင်ပါဘူးကျွန်တော်တို့သဘောတူညီချက်ကိုကြည့်ရမယ်အခုသဘောတူထားတဲ့အချက်တွေကအီရန်ကိုနျူကလ িয়ার လက်နက်အ ਨੇ အများပိုင်ဆိုင်နေရင်ရှိမရှိကျွန်တော်တို့ဆန်းစစ်ရပါလိမ့်မယ်
။ကွန်ဂရက်စ်လွှတ်တော်အနေနဲ့ဒီမကောင်းတဲ့သဘောတူညီချက်ကိုပယ်ချလိုက်ပါဒီထက်ကောင်းတဲ့သဘောတူညီချက်လိုအပ်ပါတယ်ဆိုတဲ့ကြေညာလေးကိုသဘောတူညီချက်ကိုကန့်ကွက်တဲ့အဖွဲ့တွေကရုံးမြင့်တန်ကြားကနေထုတ်လွှင့်နေတာတွေတွေ့နေရပါတယ်။စော်သောပိုင်းထွက်လာတဲ့စစ်တမ်းတွေရတော့အများစုကသဘောတူညီချက်ကိုထောက်ခံပါတယ်။ဒါပေမဲ့လည်းဒီသဘောတူညီချက်ကြောင့်အီရန်လက်ထက်နျူကလ িয়ার လက်နဲ့မရောက်ဘူးဆိုတာကိုတော့တော်တော်များများတန်တရားဖြစ်နေကြဆဲဖြစ်ပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုကတော့ကိုအောင်လွင်ဦးစီစဉ်ပြီးထုတ်လုပ်သူမက်ခင်ဖြူထွေးနဲ့အတူတင်ဆက်မယ်အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်ကိုစကြရအောင်ပါရှင်
တော်ရရှိမြတ်မြတ်မြမပြည်နာကတ်တွေအရေးကြီးတဲ့ချိုးခွေတစ်ခုဖြစ်လာနိုင်တယ်ဆိုပြီးအများမျှော်လင့်နေတဲ့ရွေးကောက်ပွဲတွေကျင်းပဖို့ကတော့လာပိုင်းမှာကြံပါတော့တယ်ဒါပေမဲ့လည်းရွေးကောက်ပွဲတွေပြီးသမရနေရာအတွက်ရွေးတဲ့နေရာမှာ2008ဖွဲ့စည်းပုံအရ NLD ပါတီဥက္ကဋ္ဌတော်ဆန်းစုကြည်ရွေးချယ်ပိုင်ခွင့်မရှိသလိုပဲလက်ရှိသမ္မတဦးသိန်းစိန်ကလည်းနောက်တစ်ချိန်တက်တန်းအတွက်သူပြိုင်မယ်မပြိုင်ဘူးဆိုတာကိုရည်ရည်ပြပြောထားတာမျိုးတော့မရှိသေးပါဘူးတကယ်လို့သာဒေါ်အောင်ဆန်းစုကြည်ရောဦးသိန်းစိန်မှာသမ္မတမဖြစ်ဘူးဆိုရင်နောက်ဆိုးအောင်ဘသူဦးဆောင်နိုင်မယ်အလားအလာတွေရှိနေတယ်လဲဘလို့ခေါင်းဆောင်မျိုးတွေပေါ်ထွက်လာဖို့မျှော်လင့်တယ်လဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်အဲ့တော့အရင်ဆုံးကတော့တကယ်လို့သာဒေါ်အောင်ဆန်းစုကြည်ရောဦးသိန်းစိန်မှာသမ္မတမဖြစ်ဘူးဆိုရင်နောက်ဖြစ်လာနိုင်ကြီးအလားအလာရှိတဲ့သူတွေ NLD ပါတီရဲ့မှာပဲဖြစ်ဖြစ်ဟိုကြက်ကန်ဖွံ့ဖြိုးရေးပါတီရဲ့မှာဖြစ်ဖြစ်တခြားပါတီရဲ့မှာဖြစ်ဖြစ်ဘသူများအလားအလာတွေရှိမလဲဆိုတော့ကျွန်တော်တို့အရင်ဆုံးရေပြရဆွေးနွေးစေချင်ပါတယ်ပထမဆုံးကတော့ဒီမြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုကဒေါက်တာနိုင်အောင်ရဲ့အမြင်ကိုကြားချင်ပါတယ်ခင်ဗျာ
လို့ကဒေါနီဂျာနီရာတော့ဟိုဟိုဒေါန်ဆန်စုကြည်လည်းမဖြစ်နိုင်ဘူးဦးသိန်းစိန်လည်းရွေးမခံဘူးဆိုလို့ရှိရင်တော့ဒါဟိုလက်ရှိဟိုကာရင်ကရှီကလည်းပြောဆိုနေတာကတော့ဥရှိမှန်ပေါ့ဗျာဟိုဒါမဲ့လို့ကျွန်တော်ကတော့ဒီဟိုတမရဘဒူဖြစ်တာတဲ့ဒီရွေးကောက်ဝေးရနေပြီးတော့ဘယ်လိုအပြောင်းလဲတွေဖြစ်နိုင်မဖြစ်နိုင်ဆိုတာပါပို့ပြီးတော့အရေးကြီးလို့ထင်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီ60ပြည့်ရွေးကောက်ပွဲတော့ဒီ NLD ပါတီရဲ့ပလဲမျိုးနဲ့ကိုယ်စားလှယ်ဖြစ်ခဲ့ပြီးဒေါက်တာတင့်ဆွေအမြင်ရောခင်ဗျာတကယ်လို့သာဒေါက်တာဆန်းစုကြည်ရောဦးသိန်းစိန်မှာသမရမဖြစ်ဘူးဆိုလို့ရှိရင်ဒီလက်ရှိနိုင်ငံရေးပါတီတွေကဒီ line up တွေအရပေါ့နော်ကျွန်တော်တို့စဉ်းစားမယ်ဆိုရင်ဖြစ်နိုင်ကြီးအလားအလာရှိတဲ့ပုံစံတွေဘယ်သူရှိမလဲဆရာဦးတင့်ဆွေအမြင်ပြောပါဦးခင်ဗျာ
အာဟုတ်ကဲ့ခင်ဗျာဒီချိန်မှာဒီကောင်းစဉ်ကိုကျွန်တော်တို့ဆွေးနွေးကြရတာကဟိုမှန်ပြောတာတော့မဟုတ်ရည်ရမ်းပြောမယ်အနေထားပေါ့ခင်ဗျာမသေးချာမရေရတဲ့အဲဟိုတခုအရာတခုကိုကျွန်တော်မှန်းရတာအဲဆိုတော့ဟိုကျွန်တော်တို့ကဗမာနိုင်ငံမှာနောက်သမတကိုဖြစ်တဲ့လူကိုပြောရမှာလားဖြစ်စေခြင်းနာကိုပြောရမှာလားအဲဖြစ်တဲ့နာတဲ့ဘေးချိတ်ဟိုဖြစ်စေခြင်းနာလည်းဘေးချိတ်ပြီးတော့ဖြစ်ကိုဖြစ်သွားမဲ့လူကဖြစ်မဲ့အနေထားတခုဖြစ်နေရခင်ဗျာဒါကြောင့်ကျွန်တော်ဖြစ်တဲ့နာတွေကိုပြောလို့တော်ခက်တယ်အဲကျွန်တော်တို့ပေါ်ပါပြီးမှာဒါဟိုတံပိုးထားတဲ့စံတွေကိုဘေးချိတ်ထားခဲ့ရတဲ့ကာလတွေက50 60တွေကိုရောက်တာကဒီနေ့လည်းမပြောင်းသေးတဲ့ကာလဆိုတော့မှန်းရတာတော်ခက်တယ်ခင်ဗျာအဲတော့ဟိုမှန်းတော့မှန်းမှာပေါ့လေကျွန်တော်တို့အဲတိုင်းဆိုရင်တော့ကျွန်တော်မြင်တာကတော့ဟိုချက်ခိုင်ဖုန်ပြေးပါတီတွေမှာလည်းလူတွေကလည်းအများကြီးလှုပ်ရှင်တဲ့လူလည်းအများကြီးနောက်တစ်ခါ NLD မှာလည်း NLD ကတော့တမျိုးရတော့အောင်ဆန်းစုကြည်ပြည့်ရဲ့အဲဘယ်သူရှိသလဲဆိုတော့မေကုန်းနဲ့ဟိုမေကုန်းနေကကြာပြီတိုးတိုးလေကျွန်တော်မြင်တာက NLD ပါတီဟာအခြားပဲနိုင်ငံရေးပါတီတွေနဲ့ရှင်ရှင်တပါအရာရောဝါရာရောပြညာအရာရောဟိုကြီးပါတယ်ဟိုရှိပါတယ်ဒါကြောင့်မို့တနည်းအားဖြင့်ပြောရင်အမ်တန်ဟလာကောင်းတဲ့ဘောလုံးအသိဉာဏ်တစ်သိန်းလို့စီရန်ရောနောက်တန်းရောလယ်တန်းရောပြည့်စုံနေကြီးပြကြုတ်ကလည်းဒါမှကောင်းနေဆိုတဲ့အနေထားဆိုတော့ NLD ဟာဒီ NLD မှာရှိတယ်လို့ကျွန်တော်ပြောလို့ပါတယ်သို့ဆိုတဲ့ပဲဟိုဘောလုံးနဲ့ပဲဥပမာပြောလို့ရှိရင်အကောင်းဆုံးကြီးပြကြုတ်ကတစ်ဖက်အသင်းကိုတိမာသူ့အကစားသမားတွေထုတ်တယ်ခင်ဗျာဒါကအနည်းလည်းထုတ်ပါတယ်ဒါကြောင့်ကျွန်တော်တို့မှန်းနေတာဘယ်သူမှမလွဲနိုင်နေသို့တော်လည်းပဲ NLD မှာအဲ့လိုချိန်ကြရင်ဆုံးဖြတ်နိုင်စွမ်းအဲအဲ့တိုက်ဆိုင်မှုကိုထုတ်နိုင်တဲ့ထုတ်နိုင်စွာနဲ့တိုက်ဆိုင်မှုတွေအပြည့်စုံရှိတယ်လို့ပဲအဲကျွန်တော်ပထမဆွနေလို့ပါခင်ဗျ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီမှာဆွနေဝဲအတွက်ဒီဇိုမီဒီမိုကရေစီဖွဲ့ချုပ်ကဟိုကိုအန်ထရိုနီခေါ်ဟိုကပ်ကန်ခေါ်လည်းရှိနေပါတယ်ကိုအန်ထရိုနီဆွနေပါဦးခင်ဗျာကိုအန်ထရိုနီအမြင်ရောကျွန်တော်တို့အခုဆွနေတဲ့လောက်ကတော့ဒီလက်ရှိနိုင်ငံရေးပါတီတွေကဟိုသမရဖြစ်လာနိုင်ခြေရှိတဲ့လူရဲ့အလားအလာကိုကျွန်တော်တို့ဆွနေနေကြတာပါ
ဟုတ်ကဲ့ပါခင်ဗျာဒေါံသစုကြည်ရဲ့ဓမ္မဥဒိန်ပင်ရဲ့အဖြစ်နိုင်ဘူးလို့တော့ဟောပြောကြတာပေါ့နော်ဒါပေမဲ့ဖြစ်နိုင်တဲ့ဟောအဲမှာတော့ဥရှိမှလည်းဖြစ်နိုင်လို့နောက်ပြီးတော့မှဒီ NLD အဲမှာဆိုရင် NLD အနေနဲ့ဒီနိုင်ငံရေးတိုင်းနာနိုင်ငံရေးမဟာမိတ်တွေနဲ့ဒီလိုဘယ်လောက်ထိမဟာမိတ်လုပ်နိုင်လဲဘယ်လောက်ထိဆွေးနွေးနိုင်လဲပေါ်မှာမူတည်ပြီးတော့မှ NLD တက်ကလည်းအများကြီးဖြစ်နိုင်ပါတယ်ဆိုတော့ NLD ရဲ့ရွေးချယ်မှုပေါ်မှာလည်းအများကြီးမူတည်ပါလိမ့်မယ်ဗ
ျဟုတ်ကဲ့ပါခင်ဗျာကျေးဇူးပါဟုတ်ကဲ့ဒါပေမဲ့ဆက်စပ်ဒေါက်တာနိုင်အောင်ကတော့ပြောသွားတယ်ပေါ်လေဟိုသူ့အမြင်တော့ဘသူဘယ်ဝါပဲတက်တက်ပေါ်တကယ်တော့အစိုးရကောင်တည့်ရဖြစ်လာဖို့အဓိကဆိုရဲသဘောထားမျိုးပြောသွားပါတယ်ဒါပေမဲ့ကျွန်တော်စဉ်းစားမိတာတစ်ခုကတော့ ဟိုဘလို့ခေါင်းဆောင်မျိုးဟိုပေါ်လာလာဆိုပေမဲ့လည်းဟိုဒီအစိုးရကောင်းတရားဖြစ်အောင်ဖန်တီးနိုင်မှုနောက်တစ်ခုကလည်း NLD မှာဆိုရင်ဒေါ်ဆက်စုကြည်မဖြစ်နိုင်ဘူးဆိုရင်လူလူကလက်ခံနိုင်မယ်အများကလက်ခံနိုင်မယ်ဥမာဟိုအာဏာရပါတီထဲမှာဆိုလို့ရှိရင်ဟိုရေဝီကလူလူကပို့ပြီးလက်ခံနိုင်မယ်ပုံကမျိုးတွေတက်လာဖို့ကလည်းရေးကြည့်လိုက်မှတင်နောက်အစိုးရတက်လာဖို့ဟိုတည်တည်ငြိမ်ငြိမ်နဲ့ဖြစ်လာဖို့ဆိုတော့ဒီနေရာမှာကျွန်တော်တို့ကလည်းဟိုဘယ်သူဖြစ်လာနိုင်တယ်မဖြစ်လာနိုင်ဘူးဆိုတော့ဆစောဆရာဦးတင့်ဆွေပြောသလိုပဲခမန်းခက်တာတော့မှန်တယ်ဒါပေမဲ့ကျွန်တော်တို့ဟိုကြိုးပြီးတော့စဉ်းစားထားတာတွတ်ထားအဲ့ဒါကိုလည်းတွတ်ထားဖို့လည်းလိုလိမ့်မယ်တင်တယ်တခြားကြောင့်မဟုတ်ဘူးဒီလိုနိုင်ငံရေးပါတီတွေကအခုချိန်ထိပုံဝင်လင်းလင်းမပြောသေးဘူးဘာဖြစ်လို့လဲဆိုတော့ရွေးကောက်ပွဲမှာမဲပေးရမယ့်လူတွေကလည်းလာပိုင်းလောက်သာလူတော့တယ်ဟိုသူတို့ဘက်ကဟိုစဉ်းစား권လေးအောင်ကြိုးပြီးဟိုရဖို့ဆိုတဲ့အမြင်မျိုးနဲ့ကျွန်တော်ကတကိစ္ဆာကိုခံမှန်းကြည့်ရပါဆိုတော့ဒေါက်တာနိုင်အောင်အမြင်ပြောပါအောင်ခင်ဗျာကျွန်တော်တို့တကယ်တမ်းဟို line up တွေရစဉ်းစားမယ်ဆိုရင်ရောဥမာထားပါတော့အနေရဲမှာအခုလူပြောသူပြောများလာတာဥတင်ဦးလို့ပုံကူမျိုးဟိုနောက်ပြီးတော့ကြက်ခိုင်ဖွံ့ဖြိုးရေးဘက်ကဆိုရင်ဥွှေမန်းလို့ပုံကူမျိုးပေါ့လေဒီလိုပုံကူမျိုးတွေပေါ်ပေါ်တက်လာကြမယ်ဆိုရင်ရောလူလူကြားလက်ခံနိုင်မဲ့အလားအလာမျိုးတွေတက်ဆိုင်ပါတီတွေကလက်ခံနိုင်ကြမယ့်ပုံကူမျိုးတွေဘလို့ပုံကူမျိုးတွေရှိလဲဗျာ
ဟုတ်ကောလေကျွန်တော်တကယ်ပြဿနာတစ်ခုကဘာလဲဆိုတော့ပါတီကိုယ်တိုင်ကိုယ်ကကိုယ်ကကျွန်တော်ပါတီအနိုင်ရရင်ဘုသူ့သမရဆိုပြောရမှာဆိုပဲပါတီဘက်ကဝင်နေရောသေးတာမရှိဘူ
းဟုတ်တယ
်ရှင်မလောက်ဒေါ်ဆန်းစုကြည်တော့ကတော့ကျွန်တော်တို့ဖြစ်ချင်ပါတယ်လို့ပြောတာဖြစ်ရတယ်နော်နောက်တစ်ခုကတကယ်ဒုတိယပြဿနာတစ်ခုကဘာလဲဆိုတော့ကျွန်တော်တို့သမရကိုဒုတိယတည်းရွေးရတာမဟုတ်ဘူးအဲ့တော့အနိုင်ရတဲ့ပါတီတွေကနေပြီးတော့မှလွတ်တော်ထဲမှာအားလုံးပြည့်ကြတဲ့အတိုင်းပဲနော်အာဟိုအလုပ်တော်ရေးမယ်လားဟိုအခက်လုပ်တော်ရေးမယ်စစ်တပ်ကလည်းအစိုးပြုမယ်အဲ့ထဲကမှမပါလီမန်ထဲမှာရောက်သွားတဲ့ဂျူရီရဲ့မဲဆန္ဒနဲ့ရွေးတာဆိုတော့ဟိုအဲ့ဒီပုံမှာကြည့်မယ်ဆိုလို့ရှိရင်ညာကျွန်တော်တို့ကတော့ဒီပါတီရဲ့ဒီလိုအစိုးပြုတဲ့လူကိုသမရဖြစ်စေခြင်းနဲ့ဆိုတော့စိတ်ညှို့တဲ့လူတွေလည်းရွေးနေရတာမဟုတ်တော့လို့အဲ့ဒီကလည်းခံမှန်းခဲ့တယ
်
နောက်တစ်ပိုင်းပိုင်းကလည်းပါတီတွေဘက်ကနေလည်းတစ်ဖက်ကပြန်ပြောမှဆိုရင်ငါတို့ကပါတီရဲ့ဘလွတ်တော်တွေကိုဘလောက်ရောက်သွားတော့မှငါတို့ကဟိုအစိုးပြုလို့ရနိုင်တယ်ဆိုတဲ့အနေထားမျိုးရလည်းရှိနေကြရောဆိုတော့အဲ့ဒီအခြေအနေပေါ်မှာခုနပြောသလိုပေါ့ဖြစ်ချင်တယ်ဆိုတဲ့လူကြီးရဲ့ဆန္ဒပြုတာရှိနေပေမဲ့လို့ပါတီဒီကိုယ်တိုင်ကိုစားပြုပြီးတော့ဟလာပြောနေတာလည်းမရှိတယ်လို့ကျွန်တော်လူတို့ကလည်းတိုက်ယူရှယ်ရတာမဟုတ်ဘူးအ ਨੇ ဆုံးတော့စစ်တပ်ကယူရဲ့လူတယောက်ကအ ਨੇ ဆုံးတော့ဒုသမနာဖြစ်မယ်ဆိုတာတရားတော့တရားတာပဲရှိတယ်ဘယ်သူမှလည်းမြင်ခွင့်မရှိဘူးဆိုအဲ့လိုအခြေအနေတွေမျိုးကြီးမှာကျွန်တော်တွားနေရဖြစ်တာကို
ဟုတ်ကဲ့ဒါကျွန်တော်တို့ဒီမှာကိုဒေါက်တာနေအောင်ပြောရလဲကျွန်တော်လက်ခံပါတယ်ဒါပေမဲ့ကျွန်တော်ကစဉ်းစားမိတာတခုကတခြားရောက်မဟုတ်ပါဘူးတကယ်လို့အာဏာရပါတီကတရားကိုတက်လာပြီးတော့အစိုးရကိုဆက်အုပ်ချုပ်လို့ပေါ့လေဆက်စောကိုနိုင်အောင်လည်းပြောတာနောက်ကျွန်တော်ဒီအစိုးရကောင်တရားပေါ်လာဖို့ကတကယ်တော့အဲ့ဒါကိုအဓိကပြစ်မှတ်ထားရမှာပေါ့ဒါပေမဲ့ဟိုကျွန်တော်မြင်တာကျွန်တော်စဉ်းစားသင့်တာဟိုအစိုးရကိုဆက်ဟိုနောက်ထပ်ဒီအနာပါတီတွေကနောက်တယောက်ကပဲဆက်တက်လာလို့ဆက်ဟုတ်ချုပ်လို့လူတွေကမကျေနပ်တာမျိုးနောက်ပြီးတော့ NLD တက်လာလို့စစ်တပ်နဲ့အာဏာပိုင်အတိုင်းဝိုင်းကဟိုမကျေနပ်တာမျိုးတွေနောက်ဆက်တွဲပြဿနာတွေပေါ်လာတာမျိုးတော့မဖြစ်နိုင်ဘူးလားအဲ့တော့ဒီလိုကြားထဲမှာဟိုသမရတယောက်ကိုပေါ့လေဟိုအခုချိန်လောက်ကလေးကနည်းနည်းလေးဟိုစဉ်းစားထားနိုင်ရမယ်လူတို့ဘက်ကလည်းလူတို့ကိုလည်းကျွန်တော်တို့ information တစုံတရာစဉ်းစားစရာပေးထားနိုင်မယ်ဆိုရင်ကျွန်တော်တို့ကပိုကောင်းလာမလာနိုင်ဘူးလားကျွန်တော်အဲ့ဒါကိုစဉ်းစားမိလို့ပြောတာပါဟိုကိုနိုင်အောင်ရှင်းပြလဲကျွန်တော်နားလဲပါဘ
ူးပြောလို့မရဘူးလို့ဖြစ်နေတာ
ဟုတ်တယ်ဟုတ်တယ
်အဓိကလေ
ဟုတ်တယ်အခုကားဆိုကျွန်တော်တို့ရဲ့ဟိုယိုယိုလွတ်တော်ထဲမှာရွေးချယ်ရတဲ့သမဏရွေးရတဲ့ပုံစံကလည်းဟိုပုံစံတစ်မျိုးကိုလူတို့ကဆက်ဆော့ပြောသလိုပဲအမေရိကန်မှာလည်းတည်းရွေးရမျိုးကလည်းမဟုတ်ဘူးဆိုတော့အားလုံးကတော့စဉ်းစားရတော့ခက်တော့ခက်နေတာပေါ့လေ
ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ကျွန်တော်ဒေါက်တာတင့်ဆွေကိုလည်းပြန်ပြီးတော့အလှည့်ပေးချင်ပါတယ်ဟိုဒေါက်တာတင့်ဆွေအနေနဲ့ရောအခုကျွန်တော်ဆက်ဆော့ပြောတဲ့စကားကိုပြန်ကောက်ချင်ပါတယ်တကယ်လို့အာဏာရပါတီဘက်ကပဲနောက်တစ်ယောက်ပြန်ပြီးတက်လာမယ်ဒီဟိုလွတ်တော်တွေကနေဟိုပေါ့လေပြန်ပြီးရွေးချယ်ရလို့အာဏာရပါတီကတက်လာမယ်ဒါမှမဟုတ်လေ NLD တွေကပဲ NLD ကလွတ်တော်တွေမှာအများစုအနိုင်ရလို့ NLD ကပဲအသာရပြီးတော့တယောက်တက်လာမယ်ဆိုရင်အာဏာပိုင်ဘက်ကမချေမတတ်တဲ့အခြေအနေမျိုးတွေဖြစ်လာလို့ရွေးကောက်ပွဲအလွန်ပေါ့လေနိုင်ငံရေးအကျပ်တဲတွေဖြစ်လာနိုင်တဲ့အလားအလာမျိုးတွေမြင်မိလ
ားအဲဟုတ်ကဲ့ခင်ဗျာဒီလိုတကယ်လို့ကအာဏာရပါတီလို့ခေါ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးကအလားတူပဲစစ်တပ်ကတူတက်လာရင်ကတော့ပြီးခဲ့တဲ့9နှစ်တည်းကိုကောင်းရာမရှိသလိုတချို့ဆိုရင်ဥမာဆိုပါလို့ရဲ့တပြေးနေတဲ့ကြော်ကြနေတဲ့ဥရွှေမှန်တက်လာရင်ကျွန်တော်ပုံမလင်းလင်းနဲ့ပုံမလင်းလင်းပြောရမယ့်အချိန်ပေါ့ခင်ဗျာကျွန်တော်ရဲ့ကိုပိုင်အမြင်သုံးသပ်ချက်မဟုတ်ပါဘူးအလားတူကျွန်တော်လည်းတူသလိုပေါ့လေဒီအတွင်းစီလို့ပြောရမယ်နင်းနင်းကပ်ကပ်ရှိတဲ့ပုံကိုယ်တွေကတည်းဥရွှေမှန်တက်လာရင်ပူဆိုးမယ်လို့ဆိုရင်မူတွေကကြီးနေတယ်ခင်ဗျာအလားတူပဲပူဇော်မှုကြီးအမေအောင်လည်းဟိုတက်လာလည်းပဲမထူးပြတနည်းအားဖြင့်ပြောရင် ဒီငန်းနဲ့နောင်ငန်းနဲ့ဘာမှမထူးတဲ့အခြေအနေတစ်ခုပဲဖြစ်ပြီးတော့အာကမ္ဘာကောင်းရင်ပို့ဆိုးနိုင်တယ်ပေါ့လေဒါဖြစ်ရင် energy ခေါနာဟိုဇုံကြီးရဲ့ပုံကိုတရားပြောသူလို့ပေါ့လေ energy ကတိုင်းသားပါတီရဲ့အကောင်းဆုံးတူဟုတင်မလားဆိုရလာလာလေဒါဓမ္မဟိုစိတ်ဝင်စားတဲ့အကောင်းပြီးတော့ဟိုဖြစ်ကောင်းဖြစ်နိုင်တယ်ပေါ့လေခဏဟိုဘောလုံးပြောသူလို့ဟာကျွန်တော်တို့ဥက္ကရာကြီးအဲတပါပီယူတင်ဟုလည်းပဲဒါကောင်းတဲ့ candidate ပေါ့လေဒီနှစ်ဦးကတော့ကျွန်တော်တို့ရှိထားတယ်ဒါတော့လာလာကောင်းပြီတကယ်လို့ NLD ကအဲ့လိုပဲတင်မယ်ဆိုရင်ဘာဖြစ်မလဲဆိုတာကတော့ဟိုတည်းကပုံစံမီမင်းအောင်လည်းကတော့ဟုတ်လားဟို BBC မှာသူအင်္ဂလိပ်လိုပေါ့လေအင်္ဂလိပ်ပိုင်းစီစဉ်မှာအလက်ခံမှာဘယ်လိုပြောရသဆိုတော့သူစကားတော့ပြန်နှုတ်လို့ခင်ရဘူးခင်ဗျအဲ့တော့လက်ခံကြအောင်ပါပဲအဲ့တော့ဒီတကယ်လို့သာနောင်ငန်းနဲ့ဟာတခုပြီးခဲ့တဲ့ငန်းနဲ့နည်းနည်းလေးပြောင်းမယ်ဆိုရင်တော့ကိုကျူမူကြီးမင်းအောင်လည်းမိတ်ကြီးအဲတိခါမယ်စစ်တက်ကပေါ့လေစံကရရလဲဒါအောက်ဤပြီးတော့ဟိုသွားလို့ရှိရင် energy ဘက်ကတင်းနဲ့တော့ဘုတိုင်းသားဒီဘက်ကတင်းနဲ့အဲသမတနဲ့သွားမယ်ဆိုရင်တော့တစုံတရာတစုံတရာတော့ပေါ့လေဟိုတိုးတက်သွားမယ်အနေထားရှိတယ်ဟိုချုပ်ပြောရရင်ကျွန်တော်သမတကိုဟိုဘယ်အရွေးလဲဆိုတော့ဒူဒူကလည်းယူတာမဟုတ်ဘူးဖွဲ့စည်းပုံကယူတာ
ဟုတ်ပါတ
ယ်ဖွဲ့စည်းပုံနဲ့သိကြယူတာဖြစ်နေပြီးတော့ကျွန်တော်တို့ကသိပြီးတော့လူသားလက်သားမရှိတဲ့အနေထားတည်းကမှဟိုဆက်သွားနေရဆိုတော့ဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒီဆွနေဝဲအတွက်ဟိုဆွနေကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုလည်းလေးလိုင်းပေါ်မှာအခုရောက်နေပါတယ်အရင်ဆုံးကတော့ကျွန်တော်ကိုမင်းသူဟိုကိုမှုတစ်ပါခင်ဗျာကိုမင်းသူအမြင်ဆွနေလို့ရပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ညာပါလေအောက်နေနေအားရတူတော့အနေအားရတဲ့နေတာတော့အဲ့ဒီနေနေကဒီဒီကောက်ဝဲမှာဒီနောက်ဆိုင်ကိုဆွေးရလို့တက်ဖက်ဖွဲ့ဖို့အနိုင်ရမယ်ဆိုလို့ရှိရင်တော့ဟိုအဲ့ဒီအဲ့ဒီပဲဒီတမရအောင်အားကြီးကနိုင်ငံရေးသဘောပလျာစစ်တပ်ဖြစ်တယ်ဆိုချင်တာ
ဟုတ်ကဲ့ကိုမင်းသူတယ်လီဖုန်းလိုင်းကကျွန်တော်တိတ်မကောင်းဘူးခင်ဗျာကျွန်တော်ကောင်းကောင်းမကြောက်ဖြစ်နေကိုမင်းသူကြီးကျွန်တော်ပြန်ခေါ်လိုက်ပါမယ်နော်ဟုတ်ကဲ့ကျွန်တော်ကိုမင်းသူတယ်လီဖုန်းလိုင်းမကောင်းတဲ့အတွက်နောက်တစ်ယောက်ကိုလှည့်ပေးကြပါလေဦးတန်းထွန်းပါခင်ဗျာကျွန်တော်ထိုင်းနိုင်ငံမှာရောက်နေတဲ့ဦးတန်းထွန်းပါသူကအရင်တော့ NLD မှာလဲသူကတာဝန်ယူခဲ့ဘူးတဲ့ပုံကဖြစ်ပါတယ်ဦးတန်းထွန်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကအခုရေကောက်ပွဲနဲ့ဆက်သက်တဲ့ကိစ္စပဲဒီကောက်ပွဲမှာကိုနဲ့ကိုမြင့်ကြီးရဲ့သမရကိုလက်ရှိအနေထားမှာအဲတန်ခိုင်ကွန်မြူနတီဖြစ်ဖြစ်ရေသားဒီမိုကရေစီဆက်သက်ပဲဖြစ်ဖြစ်လို့ပြောနေတယ်အဲ့ဒါဟာကျွန်တော်အနေနဲ့ကတော့ရေသားဒီမိုကရေစီအဖွဲ့ချုပ်ကလက်ရှိအနေထားမှာအနိုင်ရလိမ့်မယ်လို့ကျွန်တော်ယုံကြည်တယ်ဒါကြောင့်ဒီယုံကြည်ချက်ထဲမှာကျွန်တော်တို့မြန်မာဒီမိုကရေစီအဖွဲ့ချုပ်ထဲမှာအစုပ်အပြတ်အလက်ခံပြီးတော့တကယ်အညံ့မခံအလံလဲတဲ့စိတ်သက်ကိုကျွန်တော်တူးချင်းအနေနဲ့ညီငင်းမှာညီငင်းလာကတော့ဦးဝင်းချိန်ကကျွန်တော်တို့အလေးစားဆုံးအယုံကြည်ရဆုံးအသက်အရွယ်အရလဲအလုံးတိုင်းယူရှိတဲ့ပုံကိုတူးဖြစ်တယ်လို့ကျွန်တော်ညီငင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါအဲ့ကျွန်တော်ဆွနေဝဲအတွက်ကိုဒီရန်ကုန်မြို့ကကိုကျော်ဘူတထောင်လဲရှိနေပါတယ်ကိုကျော်ဘူတထောင်အမြင်လဲဆွနေလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအရေးကြီးဆုံးချက်မှာသံဃာပြည်မြို့တူပြီး NLD မှာရင်းဝင်ပြတော်တူတယ်ရင်ဖြစ်ရပါမယ်ဖြစ်နိုင်ပြီနဲ့မှာနှစ်ခုရှိပြီပထမတစ်ခုမှာရွေးကောက်ပွဲပြီးနောက် NLD ဒီသံဃာပါတီများနဲ့လက်တွေ့လျက်ဆွေးနွေးမှုဖွင့်နိုင်ပြီဆိုပါလျင်သံဃာ့ဒီ NLD တိတိကောင်းဆောင်သူထေကတာဖြစ်နိုင်ပြီ။ဒုတိယနေ့လဲမှာရွေးကောက်ပွဲပြီးနောက် NLD ဒီကုသလာမြင့်တက်ခပေါ်ပြပါတီနဲ့လက်တွေ့၍အစိုးရဖြစ်လာမည်ဆိုပါကဒီအဥ္စုမြင့်တာလင်းသံဃာ့ဖြစ်လာကြရှိပြီးဒီကုသလာတမ်တမ်ဒါစုချူမှာဥ္စုမြင့်အပေါ်ဆန္ဒပြမှုများဖြစ်ပေါ်လာရှိမှာဒီဒုတိယနေ့လဲကိုကျက်စီအောင်စတင်ကျပန်ကြရှိဖြစ်ပြီးတော်ကစားမှာတက်ခွန်ကွန်ပျူတာပါတီအတွင်းဥစည်းကြီးမှုစတင်ကိုလာနေကြောင်းကိုလည်းဥတည်စင်ကြအတူတူပြလိုက်တယ်လို့ဖြစ်နေပါသည်။ရေကောက်ပွဲဖြစ်စေတာမို့ရေကောက်ပွဲပြီးနောက် NLD သာသာပါတီတို့ကုထွက်တက်ခွန်ကွန်ပျူတာပါတီတို့အလုံးစုပေါင်းကအစိုးရအဖွဲ့ဖြစ်လာပါကဒီအုပ်ရှိမဲ့ဒီတားလျင်တမဒါဖြစ်လာနိုင်ပြီးစီကြောင်းပေါင်းသက်ကြလာပါသည်ဖြစ်စစ်မှာတယ်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျ။အဲ့တော့ကျွန်တော်အခုတစ်ဆက်ထဲမှာကျွန်တော်တောတာရှင်တချို့ပေးထားတဲ့ပေးစာတွေကိုလည်းပဲဟိုကျွန်တော်ကြားဖြတ်ပြီးဖော်ပြခြင်းပါတယ်ခင်ဗျာဒီတယောက်ကတော့ကျွန်တော်ကမ့်ဘလူမျိုးကဦးတန်းဝင်းမှာမတ်တန်ကြီးထိုက်ကျေးဇူးပြုပြီးဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဘလို့အစိုးရကိုလိုချင်တယ်ဆိုတာရင်ဖွင့်ခြင်းပါတယ်လို့အစချပြီးတော့ကမ္ဘာအလယ်မှာရှက်ဖွဲ့ဖြစ်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုအမြန်ဆုံးပြင်နိုင်တဲ့အစိုးရကိုလိုချင်ပါတယ်လူမှုဆန္ဒနဲ့အညီရေးဆွဲထားတာမဟုတ်လို့ပါလက်ပေးလက်ယူအချင်းနဲ့အသားကျနေတဲ့ဝန်ထမ်းတွေမလုံမရှုပ်မပြုတ်အချင်းနဲ့အသားကျနေတဲ့ဝန်ထမ်းတွေနဲ့ထိတွေ့ရမှာကြောက်နေတဲ့ပြည်သူတွေရဲ့အားငယ်စိတ်ကိုနှစ်သိမ့်နိုင်ဖို့လက်ရှိအခြေအနေနဲ့ပြောင်းပြန်ဖြစ်အောင်ပြောင်းလဲပေးနိုင်မယ့်အစိုးရမျိုးကိုလိုချင်ပါတယ်ဆန္ဒထုတ်ဖော်မှုတွေကိုအတုနဲ့အစ်စ်ခွဲခြားတတ်တဲ့အစိုးရလူမှုဆန္ဒကိုတည်ချနားထောင်တတ်တဲ့အစိုးရကိုယ့်လူပြောတာကိုပဲတထစ်ချမယုံတတ်တဲ့အစိုးရနဲ့နောက်ဆုံးအနေနဲ့တိတ်ခါရှိတဲ့ပြည်သူအစိုးရစစ်စစ်ကိုသာလိုချင်ကြောင်းပါခင်ဗျာလို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒီနောက်တစ်စောင်းတော့ဒီရှမ်းပြည်တောင်ပိုင်းကိုဦးပါသူကတော့နိုင်ငံရေးကတကယ်တော့အမှုပညာတရက်ပါတဲ့အမှုပညာမှာသက်ဆိုင်တဲ့နိုင်ငံသားအားလုံးပေါင်းဆက်ထားတဲ့အမှုပညာမျိုးပါတဲ့နူးညံ့သိမ်မွေ့ရာရေးခိုင်မာရဲရဲနာတွေလိမ္မာပါနက်စွာပေါင်းဆက်ဖန်တီးနိုင်သူတွေအောင်မြင်ပါလိမ့်မယ်ရွေးကောက်ပွဲနီလာလေးလေးမော်ဒရာရဲ့သားတရားစီရင်ခံကိုပို့သတိရပြီးတခုခုစိတ်ထဲထင်လာလေးလေးဖြစ်ပါတယ်နိုင်ငံရဲ့သမိုင်းမှာကြီးမားတဲ့အင်အားတွေကွဲကြဘရော့မှာစသိမ်းမကောင်းပါဘူးဆိုပြီးတော့လေသူကရေးထားပါတယ်ခင်ဗျာတဲ့နောက်ထပ်ဒေါက်တာရှင်တယောက်ကဆာရှိပါသေးတယ်သူကမမဘူးကမသိရင်ထပ်ပဲဖတ်ပြပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ကျမတို့စိတ်ကုံနေတာကလက်နဲ့ကင်စစ်တက်ကဥဆောင်ပြီးထင်တယ်လို့လှုပ်တက်မှုပါစစ်သားအတွေ့စစ်သားအမြင်နဲ့အရက်သားအတွေ့အရက်သားအမြင်ဟာလုံးဝမတူကွဲပြားပါတယ်စစ်သားဥဆောင်မှုကိုစိတ်ကုံလို့အရက်သားဥဆောင်မှုကိုတောင်းတပါတယ်အရက်သားတွေကိုအုပ်ချုပ်ဖို့အရက်သားယဉ်ကျေးမှုကိုနားလည်သူကိုပဲလိုချင်ပါတယ်ပထမဆုံးဖြစ်စေချင်တာကတော့ရိုးသားတဲ့နိုင်ငံရေးသမားရှားပါလှတဲ့မြန်မာပြည်မှာဒေါအောင်ဆန်းစုကြည်ကိုတမရဖြစ်စေချင်ပါတယ်စစ်တပ်ဖက်က59ဆလုံးနဲ့ဂါကြီးကိုမပြင်နိုင်လို့ဒေါ်စုတမရမဖြစ်ရင်လည်းဒေါ်စုအနေနဲ့ဒီချုပ်သာအနိုင်ရရင်အကောင်းဆုံးစီစဉ်နိုင်မယ်လို့ယုံကြည်ပါတယ်ရှင်နဲ
့ဟုတ်ကဲ့ကျေးဇူးပါဒီတော်တော်ရှင်ရဲ့ပေးစာရေးမှာတော့ဒီစိုးရိမ်နိုင်နောက်ပြီးတော့ဒီအစိုးရကောင်တည့်ရက်ဟိုထပ်ပြီးတက်လာဖို့မျှော်လင့်နေတဲ့သဘောထားတွေတွေ့ရပါတယ်ဆိုတော့ဒီကျွန်တော်တို့ဒီဖြစ်လာနိုင်တာတွေဖြစ်စေချင်တာတွေဆက်စွားလဲဟိုဆွေးနွေးကြတဲ့ပုံစံတွေလည်းပြောသွားပါတယ်ဟိုဖြစ်စေချင်တာတွေလည်းရှိနေတာပေါ့လေအဲ့တော့ဖြစ်လာနိုင်တာတွေဖြစ်စေချင်တာတွေကဖြစ်တဲ့နာကိုရွေးမယ်ဆိုရင်ဘလို့ပုံစံမျိုးသမားဖြစ်လာတာတိုင်းပြည်တွေအကျိုးရှိနိုင်မလဲဒေါက်တာနိုင်အောင်အမြင်အရင်ဆုံးဆွေးနွေးပါဦးခင်ဗျာ
ကျွန်တော်လေတကယ်တော့ဒီ National Geographic ကဘယ်ဟိုကျွန်တော်အနေနဲ့စဉ်းစားကြည့်တာတောင်းတချင်တာပေါ့နော်ဒီမြန်မာပြည်ရဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်တဲ့ဒီဖြတ်တန်းမှုဖြစ်စဉ်တစ်ခုဖြစ်စေချင်တယ်။နောက်အုပ်ချုပ်ရေးနဲ့တရားစီရင်စနစ်ကိုတကယ်တမ်းထိန်းချောင်းနိုင်တဲ့ဖြစ်ဥစ္စာဖြစ်စဉ်ကိုဖြစ်စေချင်တယ်။ပြည်သူလူထုရဲ့အကျိုးစီးပွားကိုမမြစ်တင်နိုင်သေးအောင်တော့အကာအကွယ်ပေးနိုင်တဲ့ဟာမျိုးဖြစ်စေချင်တယ်။ဆိုတော့အဲ့လိုဟာမျိုးတွေကိုစဉ်းစားမယ်ဆိုလို့ရှိရင်ကျွန်တော်တို့အပြေရှာတဲ့နိုင်ငံရေးကိုသွားတဲ့ဖြစ်စဉ်မျိုးဖြစ်ဖြစ်ခြင်းတဲ့အခါကျတော့ကျွန်တော်အနေနဲ့တော့အကောင်းဆုံးမျှော်လင့်တာကမတူဘဲသမ္မတဖြစ်ဖြစ်ဒီ NLD ရောတိုင်းအနာရောနိုင်အောင်မှာပဲချက်ပုလက်တုံးတဲ့နိုင်အောင်မှာပဲစစ်တပ်လက်ရှိတွေမှာပဲဒါပေမဲ့အိကအဖြစ်အရက်သားတွေရှိနေတဲ့အတိုင်းရတဲ့ပါတီတွေဥဆောင်တဲ့ညွန်ပေါင်းလို့ဖွဲ့စည်းတဲ့အစိုးရမျိုးဖြစ်တဲ့နာသာလင်ကျွန်တော်တို့သွားကျင်တဲ့ပြည်သူတွေအားလုံးလိုလက်တဲ့အခြေအနေကိုကိုပန်တီနိုင်မယ်လို့ကျွန်တော်ထင်ပါတယ်ဗ
ျဟုတ်ကဲ့အဲကျွန်တော်ဒီတန်းရင်းသားတွေဘက်ကဟိုဆက်စပ်ဒေါက်တာနိုင်အောင်ပြောသလိုလက်ခံနိုင်မဲ့ခေါင်းဆောင်မျိုးတွေဘယ်သူရှိမလဲဆိုတော့ဒီကျွန်တော်ဒီတူတန်းရင်းသားနိုင်ငံရေးသမားတယောက်လည်းဖြစ်တဲ့ဒီကိုဝမ်ထော်နီအမြင်ပြောပါဦးခင်ဗျ
တန်းသားဖြစ်ကနေတော့ကျွန်တော်တို့ဒီနိုင်ငံရေးဆင်လာလဲရှိရမယ်နောက်ပြီးတော့မှဒီ Federal Union ပေါ့နော် Federal ပြည်ထောင်စုစနစ်လက်ခံနိုင်တဲ့ဒီဘတ်နာမြန်မာနိုင်ငံရေးတမားရေနောက်ပြီးတော့မှတကယ်ကိုသူ့ရဲ့နိုင်ငံရေးတောက်လျှောက်လုပ်လာခဲ့တဲ့လူနောက်ပြီးတော့မှယုံကြည်ရတဲ့လူဆိုရင်တော့တိုင်းသားတက်ကြတော့အနေတိုင်းကြိုးဆူနေမှာပါအခုကျွန်တော်ဆွေးနွေးနေတာကဘယ်သူဖြစ်တင်လဲဘယ်သူဖြစ်နိုင်လဲပေါ့နော်ဆိုတော့ကျွန်တော်တို့ဖြစ်တင်တာကိုတကယ်လို့လုတ်ချင်လုတ်မယ်ဆိုရင်ကျွန်တော်တို့ဒီအတိုက်ခံအင်အားစုဘက်ကကြိုးပြင်ဆင်ထားဖို့လိုပါတယ်ဗျရေကောက်ပဲမတိုင်ခင်ကျွန်တော်တို့ဒီဘယ်ပါတီတွေနဲ့ဒီမိုကရေစီတကယ်လိုရတဲ့ဘယ်ပါတီတွေနဲ့ဒီလိုမှမဖွဲ့ရမယ်ဆိုရင်ဒီရွေးကောက်ပွဲပြီးမှဖွဲ့တာတဲ့အခုရွေးကောက်ပွဲမတိုင်ခင်ကဖွဲ့တာပို့အဆင်ပြေပါလိမ့်မယ်ဘာလို့ဆိုတော့ဒီကျွန်တော်တို့ဒီကြန့်ခိုင်ဖွံ့ဖြိုးရေးနဲ့ဒီစစ်တပ်ဘက်ကတော့သူတို့ကတော့သူတို့ဟိုဟာရှိနေတာပေါ့လေဘယ်သူပဲပြောပြောသမရဦးသိန်းစင်ကတော့ဒီသူတို့အတွက်ဒါအပြေဆုံးဖြစ်ပါလိမ့်မယ်ဘာလို့လဲဆိုတော့ဒီနိုင်ငံတကာမကတိတွေနိုင်ငံတကာမီဒီယာပေါ်မှာသူတကယ်လို့ဖြစ်နေတာပေါ့လေသူရဲ့ရှေ့တစ်ချောင်းမှာဒီပါလီမန်တခုဖြစ်လာတဲ့ခါကျတော့ဒီစစ်အစိုးရဘက်ကတော့သူ့ကိုတော့လွတ်လွတ်လပ်ရမှာမို့ဆိုတော့ဒီအဲဒီ ရှန်ဟိုင်းတက်နယ်စစ်ဆိုးရတက်ကတော့တည်ချပါတယ်ဒီသမဥဒိသိန်လက်ဒီလိုရွေးမှာပါအဲ့ဒီမရွေးဆိုသူတို့ political suicide ဖြစ်ပါလိမ့်မယ်ဆိုတော့ကျွန်တော်တို့ဘက်ကဒီဥစ္စာကိုကျွန်တော်တို့ပြည်သူတွေလူရတဲ့တကယ်ကိုပြည်သူတွေရဲ့အခက်အခဲကိုတကယ်နားထောင်မဲ့နိုင်ငံရေးဒီမှာကောင်းသမရရွေးချယ်ဖို့ဆိုရင် NLD အနေနဲ့ဒီတိုင်းသားနိုင်ငံရေးပါတီနဲ့မဟာမိတ်ကိုပြုတ်ဖို့ပြုတ်ရပါလိမ့်မယ်စကားကိုဘယ်တိုင်းသားကြီးကျွန်တော်ရှော့ပေါ်ရဘယ်တိုင်းသားတွေဘယ်မှာပြန်ရမယ်ဆိုတဲ့အစားကိုဒီဂရိပြုတ်ချက်တွေရှင်းထားဖို့လိုပါတယ်ပြင်ဆင်ထားဖို့လိုပါတယ်အဲ့လိုမှမဟုတ်ဘူးဆိုရင်တော့အာကျွန်တော်ကြံခဲ့ပါလိမ့်မယ်ဗျ
โอเคကျေးဇူးပါနောက်တချို့ကဟိုခံမှန်းနေတာပေါ့เนาะတကယ်လို့ဟိုအာနာယပါတီဘက်ကပြန်ပြီးအာနာယလာလို့ရှိရင်လည်းမချင်မနှက်ဖြစ်နိုင်တာရှိနိုင်တယ်နောက်ပြီးတော့ဒီရွေးကောက်ပွဲမှာဒါမတရားလုပ်တဲ့ဘာညာဆိုပြီးတော့အမြင်မျိုးတွေရှိလာနိုင်တယ်နောက်အန်ရီရက်တက်လာရင်လည်းအာနာမန်ဒီဘက်ကမချင်တဲ့သဘောထားမျိုးတွေဖြစ်လာနိုင်တယ်ဆိုတော့ဒီလိုရွေးကောက်ပွဲလွန်ကာလမှာပြဿနာတွေမတက်အောင်နောက်တစ်ခုလက်ရှိဒီဦးသိန်းစိန်အစိုးရကျတော့ဦးသိန်းစိန်အစိုးရဘာလုပ်နေလဲဆိုတော့လူတွေကနားလည်ထားတယ်တကယ်လို့များသူသာဆက်ပြီးတော့အုပ်ချုပ်သွားမယ်ဆိုရင်တော့မှအခြေအနေကအရင်ဆိုးဆိုးဝါးမဖြစ်နိုင်ဘူးဆိုပြီးတချို့ဒီလိုတုံးတက်တဲ့လူတွေလည်းရှိရဆိုတော့ဦးသိန်းစိန်ပဲဆက်အုပ်ချုပ်သွားမယ်ဆိုရင်တော့အနည်းဆုံးတိုင်းပြည်ကတည်တည်ငြိမ်ငြိမ်ဖြစ်နိုင်တယ်ဆိုတဲ့အယူဆကဟိုယူဆလို့ရနိုင်လားဒေါက်တာတင့်ဆွေမြင့်ဆွေးနွေးပါဦးခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့ဒီမေကွန်ရောခုနနောက်ဆုံးဆွေးနွေးတဲ့ပုဂ္ဂိုလ်မေကွန်ရောအရင်လည်းရှိကြတာပေါ့လေNLD နဲ့တိုင်းရင်သားနောက်တစ်ခါဒါမဲ့လာလာပေါ့လေဟိုပြီးခဲ့ရက်တွင်းမှာတော့အောင်ဆန်းစုကြည်အရောက်တွေတိုင်းသွားတဲ့ခါပါပြောတဲ့စကားတခွန်အရေးကြီးပါတယ်ဗါလဲဆိုတော့အမျိုးသားပြန်လဲရင်းညာစီကိုဥဆုံးဥစားပေးလုပ်မယ်လို့တော့အောင်ဆန်းစုကြည်ပြောတယ်ခင်ဗျာဒါကျွန်တော်တို့ကြည့်လိုက်ပါဟူသိသိရောဆက်သွားရောပို့ကောင်းမှုပို့မကောင်းမှုလားပေါ့လေကျွန်တော်မြင်နေဒီတိုင်းရင်သားအဲ့ဒီဟိုလာဒီလိုညဉ့်ညံ့ကြီးစသဖြင့်ပေါ့လေဒီကောင်းရှင်အောင်မှာဦးသိန်းစိန်လောက်လာကြတဲ့ငါးနှစ်တွင်းမှာဘာဘလောက်ဒီအောင်မြင်လဲပေါ့လေနောက်တစ်ခုကတိုင်းရင်းသားတွေနဲ့အဲ့ဒီကမဟာမိတ်ပြည်တွေနဲ့အခုပြူကြပါစုပြီးဒီလေးကြရဲပြောလဲပြောကြရဲအများကြီးပြခင်ဗျာအာကျွန်တော်မြင်တာဟိုတိုင်းသားတွေနဲ့
ဟုတ်ကဲ့ဆရာချင်ရတော့သိနေချင်တော့ပါဆရာဟုတ်ကဲ့
ဟုတ်ကဲ့ပြန်လည်ရိုက်စီဆိုတာနေချင်းညာညာခုမှကော်မတီထဖွဲ့ရတဲ့လုံမျိုးမဟုတ်ဘူးခင်ဗျာအဲ့ဒါဒီက1990အဲ79တွေက90တွေကပေါ့လေလှုပ်လာခဲ့ပြီဒါဖြစ်ပါတယ်အဲ့ဒါကိုကျွန်တော်တို့ဆက်ရမှာတနည်းအားဖြင့်ကျွန်တော်ပြောချင်တာက
ကျွန်တော်အချိန်လေးတစ်လောက်ပဲရလို့ဆရာကြီးကျေးဇူးထူးတင်ပါတယ်ဆရာ
အဲ့ဒီအတွက်အတိုင်းနာပေးကြပါဆရာအဲ့ဒီတော့ပြင်ဆင်ပါလို့ပြောလို့ပါတယ်ခင
်ဗျဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးတဲ့လူအားလုံ
ကောလွေဥစီစဉ်ပြီးထုတ်လုပ်သူမက်ခင်ဖြူထွင်းနဲ့တူတင်ဆက်ခဲ့တဲ့အင်ကာနိညာချန်ထ ਾਇ ရလီလိုင်းအစီအစဉ်ပဲဖြစ်ပါတယ်ရှင် VOE ရဲ့အင်ကာနိညာချန်အစီအစဉ်ထုတ်လွှင့်ချက်တွေကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုကတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုကောင်းထက်ကကြီးညာပေးပါမယ်ရှင
်အမေရိကန်သမ္မတဘရက်အိုဘားမာသူ့ရဲ့အရှေ့အာဖရိကဒေသခီးစဉ်ကိုဒီကနေ့ပဲအဆုံးသတ်လိုက်ပါပြီသူ့ရဲ့နော့ဆေးမိခွန်းမှာတော့သမ္မတအိုဘားမာကအာဖရိကဒေသအတွက်ထူးကဲတဲ့တိုးတက်မှုတွေကိုချီးကျူးသွားခဲ့ပါတယ်။ဖွံ့ဖြိုးမှုတွေဆက်လက်ဖြစ်ထောင်းနေပြီးအားလုံးအတွက်ဒီမိုကရေစီစနစ်ဆက်လက်ထောက်ကားနေမှာအဲ့လိုတိုးတက်မှုတွေကိုထိန်းထားနိုင်မယ်လို့သမ္မတအိုဘားမားကပြောဆိုလိုက်ပါတယ်။လေဗျားနိုင်ငံမှာကဒါဖီကိုအာဏာကဖျောက်ချခဲ့တဲ့2011ခုနှစ်အရေးတော်ပုံမှာရစ်ဆက်ကြမ်းကြုတ်စွာကင်တွယ်ခဲ့တဲ့အတွက်မုံမာကဒါဖီရဲ့သားဖြစ်သူဆေဖ်အယ်အစ္စလမ်ကိုထရပလီမျိုးကတရားရုံးတစ်ခုကဒီကနေ့အင်္ဂါနေ့မှာတည်တံ့ချမှတ်လိုက်ပါတယ်။အကြစ်ပြစ်ခြားစားမှုဆိုင်ရာပြင်းထန်ဆွဲချစ်တွေကြောင့်ဖိအားပေးခံနေရတဲ့မလေးရှားဝန်ကြီးချုပ်နာဂျီဘရာဇာကဒုတိယဝန်ကြီးချုပ်နဲ့ရှေ့နေချုပ်တွေကိုရာထူးကထုတ်ပြစ်လိုက်ပါတယ်။ဒုတိယဝန်ကြီးချုပ်ယာဆင်ကိုရာထူးကထုတ်ပြစ်လိုက်တဲ့အကြောင်းဒီကနေ့ရုပ်မြင့်သံကြားကနေပြောတဲ့မိခွန်းမှာမစ္စတာနာဂျီဘကကြီးညာသွားပါတယ်။ရှေ့နေချုပ်ကတော့ကျမရည်အခြေအနေကြောင့်တာဝန်ကရန်ဆဲလိုက်တဲ့အကြောင်းအစိုးရရဲ့အစော်ပိုင်းထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။တောင်ကိုရီးယားနိုင်ငံမှာအရှေ့အလယ်ပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာမတ်ကူးစင်မြန်ယောဂအန်ဒီရဲ့ခြုံငင်းသွားပြီလို့တာဝန်ရှိသူတွေကကြေညာလိုက်ပါတယ်။မားစ်ကြောင့်တောင်ကိုရီးယားမှာလူပေါင်း36ဦးသေဆုံးခဲ့တယ်လို့ဒီယောဂဟာဆာအုဒီအာရေဗျာနိုင်ငံနဲ့အဲ့ဒီဒေသကတခြားနိုင်ငံတွေစီသွားရောက်ပြီးပြန်လာတဲ့အသက်68နှစ်အရွယ်လူကြီးတယောက်ကိုကုလားခဲ့တာဖြစ်ပါတယ
်။တရင်ချင်းချုပ်ကိုကိုကောင်းထက်ကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။အင်ဂျင်နီယာကတော့ skip set ဖြစ်ပါတယ်ရှင်။ VOA အမေရိကန်အံမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်း VOA 1.2 1.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကီထိုင်ပါ။
This program has come to you from the Voice of America, Washington.